Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ဗီဒီယိုအမေရိကန်တန်ရဲ့2016ခုနှစ်ဇန်နဝါရီလ14ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့ဆိုပြီး IS သူကြွအဖွဲ့ကကြေညာလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာဂျာမန်ခီးသွားဆယ်ယောက်တိဆုံးခဲ့တဲ့အကြမ်းဖက်မှုကိုလက်တုံပြန်တိုက်ခိုက်မှုတွင်စီးရီးယားနဲ့အီရတ်နိုင်ငံတွေမှာ IS သူကြွ200လောက်တိဆုံးခဲ့တဲ့အကြောင်းတူရကီကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြေညာပေးမှာပါ
ဒီကနေ့ညပိုင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့ဖေဖော်ဝါရီလဆန်းမှာကျင်းပမယ့်ဒုတိယကြိမ်လွှတ်တော်သက်တမ်းအတွက်စတင်ပြင်ဆင်နေတဲ့အကြောင်းကိုအခုလိုနားဆင်ရပါမယ်
။ဒီမှာလွှတ်တော်လက်ရှိတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကမပြီးခင်မှာသူတို့25 26ခေါ်ထားတာဆိုတော့လေအဲ့ချိန်မှာထပ်တဲ့ချိန်မှာဒါကိုယ်စားလှယ်တွေကဟိုဒီမှာဟိုစီလောတဲ့စီမေးတာဆိုလို့ရှိရင်ဟိုလက်ရှိ
တက်နေတဲ့လွှတ်တော်ရုံးကဥတင်ဝါဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းတွေပြီးမှထုတ်လွှင့်ပေးသွားမှာပါ။နောက်တက်လာမယ့်အစိုးရလက်ထက်မှာငင်းချိုင်းရဖို့မျှော်လင့်နေကြောင်းငင်းချိုင်းစာချုပ်မှာလက်မှတ်ထိုးမထားတဲ့တိုင်းရင်းသားအဖွဲ့ရဲ့မျှော်လင့်ချက်တဘာဝအရင်းမြစ်တွေခွဲဝေရေးပြည်နယ်တိုင်းနဲ့ဗဟုအစိုးရတို့ရဲ့ခံစားခွင့်လုတ်ပိုင်ခွင့်အချို့တွေကိုအခုကျင်းပနေတဲ့ပြည်ထောင်စုငင်းချိုင်းရေးညီလာခံမှာဆွေးနွေးနေပါတယ်။လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုစန့်ကျင်ကန့်ကွက်နေတဲ့ဒေသခံတရားကြော်ကိုတားဆီးတဲ့ရဲတပ်ဖွဲ့ဝင်တွေကြောင့်ဒီပသိမ်မုံရွာကလန်လဲပိတ်ဆို့နေပြီးတော့ခီးတဲ့တွေပါအကြက်တဲနဲ့ရင်ဆိုင်နေရပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြေညာပေးပါမယ်ရှင
်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်သမား9ယောက်ပါဝင်လူခဏဦးတည်ဆုံခဲ့တဲ့ဘုံနေတဲ့နယ်တွေနဲ့စီစဉ်တကျတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သူကြွအဖွဲ့ကကြေညာလိုက်ပါတယ်။ဂျကာတာမြို့ချက်ချန်နေရာကတိုက်ခိုက်မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လင်ဂျိုရင်တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းလဲ IS အစွန်းရောက်ဖွဲ့နဲ့ဆက်နွယ်တဲ့အောင်မဲ့သတင်းဌာနကပြောဆိုခဲ့တာပါ။အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရသူအန်တွန်ချာလီယန်ကတော့တိုက်ခိုက်မှုနောက်ကွယ်မှာ IS ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုကခုပါဝင်နိုင်ပြီးမကြာသေးရင်တော့ပြင်သစ်နိုင်ငံမှာကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပုံနှကူရဖြစ်နိုင်တယ်လို့အစိုးရကပြောဆိုခဲ့ပါတယ်။အစင်မြင့်ကုန်တိုက်တွေ၊ဇိမ်ခံဟိုတယ်တွေ၊တန်ယုံတွေနဲ့တခြားရုံးဆောင်မှုတွေရှိတဲ့နေရာမှာဒီကနေ့မနေ့ပိုင်းကတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တာပါ။စုစုပေါင်းပောက်ကွဲမှု6ခုဖြစ်ပွားခဲ့ကြောင်းလည်းသတင်းတွေကဖော်ပြပါတယ်။ဒီနောက်မှာတော့အကြမ်းဖက်တိုက်ခိုက်သူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေလည်းအပြင်းထန်ဖြစ်ပွားခဲ့ပါတယ်။မွန်လွဲပိုင်းမှာတော့အကြမ်းဖက်သမား9ဦးစလုံးတေဆုံးပြီးတိုက်ခိုက်မှုအဆုံးသတ်သွားကြောင်းအာဏာပိုင်တွေကကြေညာခဲ့တာပါ။ကနေဒါနိုင်ငံသား2ဦးပါဝင်အရသား2ဦးတေဆုံးကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ခင်ဖြစ်တဲ့နေရာတစ်ခုရဲတပ်ဖွဲ့ကရှင်းလင်းရမှာတော့မပောက်ကွဲသေးတဲ့ဘုံကြီးတစ်လုံးဘုံသေး၅လုံးတွေ့ရတယ်လို့လည်းရဲကပြောပါတယ်။အင်ဒိုနီးရှားသမ္မတနန်တော်နဲ့မလမ်းမကမ်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာအကြမ်းဖက်ဝါဒဆွဲကန်သူတွေရဲ့လက်ချက်ဖြစ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြစ်တင်ရှုတ်ချခဲ့တယ်လို့အာဏာပိုင်တွေကအခြေအနေကိုထိမ့်သိမ်းနိုင်မှုကြိုးစားနေပြီးလူမှုအနေနဲ့တည်ငြိမ်ရင်ရှိရဖို့လည်းတိုက်တွန်းခဲ့ပါတယ်။ဂျကာတာမြို့တော်ကအမေရိကန်တန်ယုံကတော့တောက်ကြနေ့အထိပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာဂျာမန်ခီးသွားဆယ်ဦးတေဆုံးခဲ့ရတဲ့အသေးခံဘုံးခွဲတိုက်ခိုက်မှုအတွက်လက်တုံပြန်တဲ့အနေနဲ့စီးရီးယားနဲ့အီရတ်နိုင်ငံကစစ်စင်ရေးတွေမှာ IS အစွန်းရောက်200လောက်တေဆုံးခဲ့တယ်လို့တူရကီအစိုးရကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံရှေ့တောင်ပိုင်းမှာလူ6ဦးတေဆုံးပြီး39ယောက်ဒဏ်ရာရသွားတဲ့ဘုံးခွဲတိုက်ခိုက်မှုဟာတော့တရားမဝင်ကာရစ္စတန်အလုသမာပါတီ PKK အဖွဲ့ကစစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့အာဏာပိုင်တို့ကဒီကနေ့မှပဲပြောပါတယ်။ဒီယာဘာကီယာပြည်နယ်စီနာမြို့မှာဗုဒ္ဓဟူးနေ့ညဘက်ကဖောက်ခွဲတိုက်ခိုက်တာဖြစ်ပါတယ်။ရဲစခန်းတစ်ခုရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေနေတဲ့အဲ့ဒီနားကအင်အားတွေကိုပစ်မှတ်ထားတိုက်ခိုက်တာလို့ပြည်နယ်အုပ်ချုပ်ရေးမှူးရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်။အဲ့ဒီနေရာကိုစစ်သွေးကြတွေကတနတ်တီနဲ့လည်းပစ်ခတ်တိုက်ခိုက်ပါတယ်။တူရကီတောင်ပိုင်းမှာ PKK အဖွဲ့ကိုတူရကီအစိုးရစစ်တပ်ကဇူလိုင်လကစပြီးထိုးစစ်အစ်တစ်ခုနဲ့တိုက်ခိုက်နေတာပါ။အဲ့ဒီထိုးစစ်ကြောင့် PKK နဲ့အစိုးရချာနှစ်နှစ်ကျော်ကြာအပြည့်အခတ်ရက်စဲရေးအဆုံးသတ်သွားပါတယ်။စစ်သွေးကြွတွေတယောက်မှမကြံတော့တဲ့အထိဆက်ပြီးခြေမှုံသွားမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကနိုဝင်ဘာလမှာအခိုင်အမာထပ်ပြောပါတယ်။တူရကီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတတို့က PKK ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။တူရကီအစိုးရနဲ့ PKK အဖွဲ့ချပြိပခါကြောင့်1984ခုနှစ်ကတည်းကဆိုရင်လူ4000တေဆုံးခဲ့ရပြီဖြစ်ပါတယ်
။ကျူးဘားနိုင်ငံကွန်ဒနမိုပင်လယ်ော်ကအမေရိကန်ချင်းစကမ်းမှာထိမ့်သိမ့်ထားတဲ့ယေမန်နိုင်ငံသား10ဦးဟာအမေရိကန်ရဲ့မြစ်တပ်ရက်ခံချက်အရယာယီနေထိုင်ခွင့်ပြုဖို့ အိုမန်နိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အကြောင်းအိုမန်နိုင်ငံပိုင်တင်းဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနအရာရှိတူကတော့ထိမ့်သိမ်းထားသူ10ဦးကိုဒီကနေ့အရှေ့လေဗန်ဒေတာပို့ဆောင်မှာဖြစ်တဲ့အကြောင်း VOE ကိုအတည်ပြုပြောဆိုထားပါတယ်။ထိမ့်သိမ်းထားသူတွေကိုသမ္မတဘရက်ကိုဘာမှအစိုးရလက်ထက်မှာပြောင်းရွှေ့ပေးနေတဲ့အထက်အများဆုံးဖြစ်တဲ့ဒီချိန်နဲ့ဆိုရင်တော့ကွန်တနာမိုအချင်းစကန်ကနေလွှဲပြောင်းပေးလိုက်သူစုစုပေါင်း14ဦးထိရှိသွားပါပြီ။ထိမ့်သိမ်းထားသူတွေကနောက်ထပ်3ယောက်ကိုလည်းဒီလာနောက်မှမှထပ်မံလွှဲပြောင်းပေးဖို့အမေရိကန်အစိုးရကစဉ်းစားနေတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကွန်တနာမိုအချင်းစကန်ကိုပိတ်ပစ်ဖို့ဆက်လက်ကြိုးပမ်းသွားမယ့်အကြောင်းသမ္မတအိုဘားမားကအင်္ဂါနေ့နိုင်ငံတော်အခြေပြမင်ကုန်းမှာပြောကြားခဲ့ပြီးနောက်မှာပဲထိမ့်သိမ်းထားသူတွေကိုဒီကနေ့ထပ်မံလွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။သမ္မတကတော့ကွန်တနာမိုအချင်းစကန်ဟာအကုန်ကြများပြီးလိုလဲမလိုအပ်သလိုအမေရိကန်ရဲ့ရန်သူတွေလူသစ်စုဆောင်းမှုစီးယုံစရာအကြောင်းအရာတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။
စီးရီးယားနိုင်ငံကတိုက်ပွဲတွေကြားပိတ်မိနေတဲ့မြို့တွေမှာအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကိုဒီသတင်းပတ်အစောပိုင်းမှာပထမဆုံးအချိန်ပေးပို့ခဲ့ပြီးနောက်အကူအညီပေးရေးရှင်တန်းတွေဒီကနေ့လဲထပ်မံဝင်ရောက်ခဲ့ပါတယ်အကူအညီပေးရေးရှင်တန်းတွေဟာမက်ဒါယာ4နဲ့ကီဖရာယာမြို့တွေကိုတွားရောက်ခဲ့ကြတာဖြစ်တဲ့အကြောင်းကုလသမဂ္ဂစီးရီးယားလာချန်းနီအဖွဲ့တို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတကာချက်ချင်းဒီအဖွဲ့ကပြောပါတယ်ပထမတော့အကူအညီပေးရေးပစ္စည်းတွေပေးပို့ခဲ့တဲ့ကားတွေကတော့ဒီမြို့သုံးမြို့ကိုတနင်္လာနေ့တုန်းကရောက်သွားခဲ့ပါတယ်။ Lebanon နေဆန်အနီးလူရေ 42,000 လောက်ရှိတဲ့မဒါယာမြို့ကိုတော့စီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုဆန့်ကျင်တော်လှန်နေတဲ့သဘုံတွေကထိန်းချုပ်ထားပြီးအစိုးရတပ်ဖွဲ့တွေကလက်နက်ချီဖိတ်ဆို့ဝန်းရံခံနေရတာဖြစ်ပါတယ်။ဖိုးရနဲ့ကီဖရာယာမြို့တွေကတော့အတိုက်အခံသဘုံတွေဝိုင်းထားကြတာပါမက်ဒါယာမြို့ကစားနပ်ရိက္ခာပြတ်လတ်မှုကြောင့်တေဆုံးသူတွေရှိတယ်လို့ကုလသမဂ္ဂနဲ့တခြားသူတွေကပြောဆိုထားကြပေမဲ့ကုလသမဂ္ဂဆိုင်ရာစီးရီးယားသံအမတ်ကြီးကတော့မဟုတ်မှန်ကြောင်းညှင်းဆန်ထားပါတယ်စေကုသမှုခံယူနိုင်ဖို့မြို့ကနေအရေးပေါ်ရွှေ့ပြောင်းမပေးနိုင်ရင်တေဆုံးနိုင်တဲ့သူ400လောက်ရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့အကြီးအကဲကပြောဆိုခဲ့သလိုနိုင်ငံတကာချက်ချင်းကော်မတီ ICRC ပြောခွင့်ရသူကလည်းရင်နာစရာကောင်းတဲ့အခြေအနေနဲ့ကြုံနေရတယ်လို့မှတ်ချက်ပေးခဲ့ပါတယ်
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။တရုတ်သမ္မတရှီချင်းပင်ရဲ့ရှေ့သတင်းပတ်ထဲရှေ့လက်ပိုင်းဒေသခီးစဉ်ဟာတရုတ်နိုင်ငံကရှေ့လက်ပိုင်းဒေသမှာအထူးအခန့်ကဏ္ဍကပါဝင်မှုရည်ရွယ်နေကြောင်းပြသနေတယ်လို့အကြက်ခတ်တွေသုံးသပ်နေပါတယ်။တရုတ်သမ္မတရဲ့ခီးစဉ်အတိအကျကိုတော့အစိုးရကတရားဝင်မကြေညာသေးပါဘူး။ဒါပေမဲ့လည်းအီရန်နဲ့အီဂျစ်နိုင်ငံတွေကအစိုးရပိုင်သတင်းအေဂျင်စီတွေကတော့ခီးစဉ်ကို20ရက်နေမှာစတင်မယ်လို့ဖော်ပြနေကြပါတယ်။ဒါဆိုရင်အီရန်နဲ့အီဂျစ်နိုင်ငံတွေကိုတရုတ်သမ္မတတူ12နှစ်အတွင်းပထမဆုံးအကြိမ်သွားမဲ့ခီးစဉ်လည်းဖြစ်ပါတယ်။တရုတ်သမ္မတဟာဆော်ဒီအာရေဗျနိုင်ငံကိုဝင်ရောက်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။တရုတ်နိုင်ငံကတော့အရှေ့လက်ပိုင်းဒေသအရေးမှာပုံမစိတ်ဝင်စားလာနေတဲ့သဘောထားတွေကိုမကြသေးခင်ကစလို့စတင်ပြသလာနေပါတယ်။အာရဗျကဘာနဲ့ပတ်သက်တဲ့မူဝါဒရေးရာစာတမ်းတစ်စောင်ကိုလည်းပထမဆုံးအကြိမ်ဖြစ်မနေ့တုန်းကပဲတရုတ်နိုင်ငံကထုတ်ပြန်လိုက်ပါတယ်။
တရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့လူခွင့်ရေးလှုပ်ရှားသူရှင်းနေတွေကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့မှာပဲပြည်တွင်းရေးဝင်မဆွတ်ဖို့တရုတ်နိုင်ငံကသတိပေးလိုက်ပါတယ်။နိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးမှုအပါအဝင်ဆွတ်ဆွဲချက်တွေနဲ့မကြားသေးခင်ရက်တွေကပဲရှင်းနေကိုယောက်ကိုဖမ်းဆီးခဲ့တဲ့အကြောင်းတရုတ်လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမတ်ဒေါနာကတော့တရုတ်နိုင်ငံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ဖို့ကြိုးစားရင်းဖမ်းဆီးခံခဲ့ရတဲ့ရှင်းနေတွေနဲ့တခြားသူတွေအပေါ်ဆွဲဆိုထားတဲ့အမှုတွေကိုရုပ်သိမ်းပြီးချက်ချင်းပြန်လွှတ်ပေးဖို့မနေ့တုန်းကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့တာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟုန်လေးကတော့တရုတ်နိုင်ငံရဲ့တရားစီရင်ရေးစနစ်ကိုပြည်ပအစိုးရတွေအနေနဲ့လေးစားဖို့နဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဖို့ပေကျင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
လိုင်ဘီးရီးယားနိုင်ငံမှာအီဘိုလာရောဂါပပျောက်သွားပြီးဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်တာကြောင့်အနောက်အာဖရိကဒေသမှာရောဂါဖြစ်ပွားခဲ့တဲ့အထူးကသုံးနိုင်ငံမှာရောဂါကင်းစင်သွားပါပြီ။ လိုက်ဗီးရီးယားမှာရောဂါကူးစက်မှုအသေးမတွေ့တာ42ရက်ကြာဒီကနေ့မှာပဲ WHO ကကြေညာလိုက်တာပါ။အောင်မြင်မှုမှတ်တိုင်ထူနိုင်ခဲ့ပေမဲ့နောက်ထပ်ရောဂါကူးစက်ပြန့်နှံ့မှုလေးတွေထပ်ဖြစ်နိုင်သေးတာကြောင့်အနည်းငယ်ဆက်လက်စောင့်ကြည့်သွားဖို့လည်း WHO ကနှိုးဆော်ထားပါတယ်။ Ebola ရောဂါပိုးထပ်ဖြစ်လာတာမျိုးကိုတားဆီးဖို့သိနိုင်မှုနဲ့တုံ့ပြန်လုံဆောင်ရေးတွေမှာလိုက်ဗီးရီးယားနိုင်ငံကို WHO ကဆက်ပြီးအကူအညီပေးသွားမယ်လို့လည်းလိုက်ဗီးရီးယားနိုင်ငံဆိုင်ရာ WHO ကိုယ်စား Alex Garcia ကကတိပြုပြောကြားခဲ့ပါတယ်။လိုက်ဗီးရီးယားမှာ Ebola ကင်းရှင်းရောက်ကျင်ညာတာဒီချိန်နဲ့ဆို3ချိန်ရှိတော့ပါပြီ။
American Powerball ထီရဲ့စံချိန်တင်ဒေါ်လာတန်1500ထီစုကြီးကို American အနောက်ပိုင်းပြည်နယ် California တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ Tennessee နဲ့ Florida ပြည်နယ်တွေကပေါက်သွားပါတယ်။ထီစုကြီးပေါက်သွားတဲ့ထီလက်မှတ်တစ်စောင်ကတော့ California ပြည်နယ် Los Angeles မြို့ပြင်ကချမ်းသာကျယ်ဝတဲ့ Chino Hills မြို့က 7-11 စတိုးဆိုင်ကနေဝယ်ယူသွားခဲ့တာဖြစ်တယ်လို့မနေ့ဗုဒ္ဓဦးနေ့နောက်ပိုင်းမှာ California ထီဌာနရဲ့ပြောခွင့်ရတဦးဖြစ်တဲ့ Alex Traverser ကပြောပါတယ်။နောက်ထပ်ထီစုကြီးပေါက်သွားတဲ့ Tennessee နဲ့ Florida တို့ကအယောင်းဆိုင်တွေကိုတော့မသိရသေးပါဘူး။ထီပေါက်သူတွေရဲ့နာမည်တွေနဲ့အသေးစိတ်အချက်အလက်တွေလည်းထုတ်ပြန်မှုမရှိပါဘူး။ထီလက်မှတ်တစ်စောင်ရဲ့ပေါက်နိုင်ခြေက 292.2 တန်းထဲမှာတစ်ဆပဲရှိပါသေးတယ်။ Powerball ထီပေါက်ခဲ့ချသူတွေစုချင်းငွေကိုအငြင်းမြခွဲဝေယူကြရမှာလည်းဖြစ်ပါတယ်။ထီပေါက်ခဲ့ချသူတွေအနေနဲ့အခွန်အများပြားဆောင်ပြီးထီစုကိုတလုံးတစ်ခဲတည်းထုတ်ယူနိုင်သလိုအခွန်ဆောင်ရမှုတက်တာစီမဲ့29နှစ်တာကာလအတွင်းနှစ်စဉ်အကြိမ်ခွဲပြီးတော့လဲထုတ်ယူနိုင်ပါတယ်။ Powerball ထီလက်မှအယောင်းကစံချိန်တင်မြင့်တက်ခဲ့တာကြောင့်စုချေးကပိုပြီးများလာတာဖြစ်ပြီးစုချေးကြီးလာလို့လက်မှတ်တွေလည်းပိုပြီးရောင်းချခဲ့ရတယ်လို့ထီလုံငန်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုထဲကပြည်နယ်90လို့မှအများစုကထီလုံငန်းကိုခွင့်ပြုထားပေမဲ့ပြည်နယ်6ခုတို့မှာတော့ခွင့်ပြုမထားပါဘူးရှင်။ Direct from Washington The
Voice of America ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြီးညာပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်ကို mobile လက်ကင်ဖုန်းတွေကနေနားဆင်နိုင်သလို VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်ပြင်ဆင်နေကြတာကိုပြောပြပေးသွားမှာပါ။ဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပမယ်ဒုတိယကြိမ်လွှတ်တော်သက်တမ်းအတွက်ပြင်ဆင်မှုတွေစတင်နေပြီလို့ပြည်ထောင်စုလွှတ်တော်တာဝန်ရှိသူတဦးကပြောပါရယ်ဇန်နဝါရီလ14ရက်နေ့မနေ့ပိုင်းမှာဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကိုခေါ်ယူပြီးတော့လွှတ်တော်မတ်တွေရဲ့လုံခြုံရေးနဲ့နေရေးထိုင်ရေးတွေအတွက်ကြိုတင်ပြင်ဆင်မှုစီစဉ်ခဲ့ကြတာပါ VOA သတင်းတောက်မတ်တင်ကီလင်းကစုံစမ်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ဇန်နဝါရီလ14ရက်နေ့မနက်ပိုင်းမှာပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းဦးဆောင်ပြီးပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အပါအဝင်လွှတ်တော်ဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကျင်းပပြီးဖေဖော်ဝါရီလ1ရက်နေ့မှာစတင်ကျင်းပတော့မယ်လွှတ်တော်တဲ့အတွက်ဆွေးနွေးခဲ့ကြပါတယ်ဒီစည်းဝေးမှာလွှတ်တော်အမတ်အစ်တွေအတွက်လုံခြုံရေးနဲ့နေရေးထိုင်ရေးအတွက်ပြင်ဆင်မှုတွေအကြောင်းဆွေးနွေးခဲ့တယ်လို့ပြည်ထောင်စုလွှတ်တော်ရုံးကဦးတင်ဝါကအခုလိုပြောပါတယ်
ကျွန်တော်တို့လုံခြုံရေးကိစ္စတွေလာလို့ရှိရင်တက်ဖို့ရေးကိစ္စတွေဒါတွေကိုကျွန်တော်တို့အဆင်ပြေအောင်လို့ကြိုလုပ်တဲ့ကြီးဝေးပါပဲ။ဒါဝင်ကြီးတွေကလည်းသူတို့ဆောင်ရထားတဲ့ဟာတွေတင်ကြတာပေါ့
။လက်ရှိပထမအကြိမ်လွှတ်တော်အစည်းအဝေးတွေမပြီးခင်တပတ်လောက်မှာကိုယ်စားလှယ်အသစ်တွေကိုကြိုတင်ခေါ်ယူထားတာကြောင့်ကိုယ်စားလှယ်အရေးအတွက်များတဲ့အတွက်နေရေးထိုင်ရေးကြိုတင်စီစဉ်ရတာဖြစ်တယ်လို့ဦးတင်ဝါကအခုလိုဆက်ပြောပါဗျ။
ကျွန်တော်တို့ခေါ်ထားတာလည်းအခုဟာဗာလဲဆိုတော့ဒီမှာအလွှတ်တော်လက်ရှိတက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေကမဒီကမှာသူတို့25 26ခေါ်ထားတာဆိုတော့လေအဲ့ချိန်မှာထပ်တဲ့ချိန်မှာဒါကိုယ်တော်လေးတွေကဟိုဒီမှာဟိုစီလောတဲ့စီမီးတာဆိုလို့ရှိရင်ဟိုလက်ရှိတဲနေရတဲ့ဟိုမြန်မာတဲမယ်ဆိုရဲကိုယ်တော်လေးရေတက်ကများလို့လေအဲ့ဒါဒီကိုချိုးတင်ပြင်ဆင်နိုင်အောင်လုပ်ပ
ါအစည်းအဝေးကိုတက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒေါက်တာစောမြင့်မောင်ကတော့သက်ဆိုင်ရာဝန်ကြီးဌာနတွေကပြည်ပြည့်စုံအောင်ပြင်ဆင်ထားပေးတယ်လို့အခုလိုပြောပါတယ်
ဝင်လာမဲ့လွတ်တော်ကိုယ်စားလှယ်က400ချော်လောက်ရှိတာဟိုအစ်စ်ရောက်လာမဲ့ဟာတွေကအဲ့သူတို့တွေစစီစဉ်ကြတဲ့တဲဖို့ကိုဖို့အစီအစဉ်ပေါ့နော်ဘယ်နေရာမှာနေရာချထားမလဲနော်တော်တော်သွားဖို့ပဲဘယ်လိုဘယ်ယူပို့ဆောင်ရလို့မလဲအစားတော့စားတော့ဆိုတာမနေ့စညစာ breakfast အပါဝင်ပေါ့နော်နောက်ကျတဲအဲ့ဒီကျမကြီးအတွက်အဲအဲ့ဒီဟာတွေအကုန်လုံးမှာပဲနော်ကျွန်တော်တို့ကအခုကဟိုပေါ့နော်သူဆွေးနွေးတာနားထောင်ပေါ့နောက်တစ်သူတို့ရဲ့အချင်းရောအစည်းအဝေးမှာဘာတွေလိုအပ်ချက်ရှိသလဲသူတို့ကလုပ်တဲ့ဟာတွေကိုကျွန်တော်နားထောင်ရပါပဲပြည်ပြည်စုံစုံလုပ်ထားလိုက်တော့ဘာမှဆွေးနွေးရမှာမရှိပါဘူး
ဒီကနေ့မနက်၈နာရီခွဲကနေ၁နာရီကြာကျင်းပခဲ့တဲ့ဒီဗဟိုကော်မတီနဲ့လုပ်ငန်းကော်မတီများအစည်းအဝေးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်ပြည်ထောင်စုလွှတ်တော်ဒုတိယနိုင်ရကဦးနန္ဒကျော်စွာအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးမြငိမ့်တို့အပါအဝင်ပြည်ထောင်စုဝန်ကြီးတွေဒုတိယဝန်ကြီးတွေနဲ့ပြည်ထောင်စုလွှတ်တော်ယုံကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်ဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုဖေဖော်ဝါရီလ၁ရက်နေ့မှာစတင်ကျင်းပလိုက်တာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ပြည်ထောင်စုအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းရမှာလည်းဖြစ်ပါရဲ့ရှင်
။မတိန်ဂီလင်းပြောပြသွားတာပါ။တတိယနေ့ဖြစ်ဆက်ပြီးတော့ကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွင်းမှာတော့ဗဟိုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေကြားရပိုင်ခွင့်လုပ်ပိုင်ခွင့်အချိုးအစားတွေနဲ့ပတ်သက်လို့ပြန်လည်ဆွေးနွေးခဲ့ကြပါတယ်။တဘာဝတရံဇာတခွဲဝေရေးမှာတက်ဆိုင်ရပြည်နယ်တိုင်းတွေဘက်က80ရာခိုင်နှုန်းခန်းစားခွင့်ရဖို့တိုင်းရင်းသားတွေဘက်ကတင်ပြဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးချက်တွေကိုစူးစီးပြီးလာမယ့်အစိုးရသစ်လက်ထက်မှာပြည်ထောင်စုလွှတ်တော်ကိုတင်ပြအတည်ပြုသွားမယ်လို့လည်းကိုယ်စားလှယ်တွေကပြောပါတယ် VOA ရန်ကုန်ရုံးကမတ်မေခစုံစမ်းတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါဒီကနေ့ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယနေ့မှာတဘာဝတယံဇာတခွဲဝေရေးနဲ့ပတ်သက်ပြီးတိုင်းပြည်နယ်နဲ့ဗဟိုအစိုးရရပိုင်ခွင့်လုပ်ပိုင်ခွင့်အချို့ခန်းစားခွင့်အချို့တွေနဲ့ပတ်သက်ပြီးဆွေးနွေးတိုင်ပင်ခဲ့ကြပါတယ်ဒီမှာတိုင်းရင်းသားတွေဘက်ကသက်ဆိုင်ရာတိုင်းနယ်ပြည်နယ်ခန်းစားခွင့်တွေကိုရာခိုင်နှုန်း80ခန်းစားခွင့်ရဖို့တင်ပြလာပြီးဗဟိုအစိုးရကိုတော့ကျန်တဲ့ရာခိုင်နှုန်းခန်းစားဖို့တင်ပြမှုတွေရှိတယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်ဒါနဲ့ပတ်သက်ပြီးဒီကနေ့ညီလာခံမှာတဘာဝပတ်ဝန်းကျင်စီမံခန့်ခွဲခြင်းနဲ့ခွဲဝေခြင်းအစုအဖွဲ့မှာတဘာပတိအဖြစ်တာဝန်ယူလှုပ်ဆောင်ခဲ့တဲ့ချင်းတုတ်တရေးပါတီမှဦးနှုတ်ထွန်းကတ်ကတော့ဒီကနေ့ဆွေးနွေးဖြစ်တာကိုအခုလိုပြောပြပါတယ်
ဟိုအထူးသဖြင့်တိုင်းရင်းသားဖြစ်ကနေရတော့ဥပမာတရံယာတာတော့ကုံကနေအချို့မြတ်တွေကပြည်နယ်သက်ဆိုင်ရာပြည်နယ်မှာ80ရာခိုင်နှုန်းနောက်ပြည်ထောင်စုစုရမှာ300ရာခိုင်နှုန်းအဲဒါမျိုးခွိုင်းကောင်းမလားပေါ့သက်ဆိုင်ရာပြည်နယ်နဲ့ထွက်လာတဲ့တရံယာတာတွေပေါ့ဒါတွေကရောင်းလို့ရတဲ့အချို့မြတ်ခွဲယုံတက်တက်မဟုတ်တဲ့နဲ့အဲဒီပေါ်မှာလုတ်ပိုင်ခွက်နေကူလေအဲဒီပြည်ထောင်စုမကိန်တော့ပဲနဲ့သက်ဆိုင်ရာပြည်နယ်ဒါမှမဟုတ်တိုင်းဒေသကြီးအနေနဲ့လက်ထက်မှာစီတော့ပူတင်တော်တယ်ပေါ့လေဒီကားပင်တာကြီးပါပဲအစိုးရဖက်ကလက်ရှိအခြေအနေမှာကာဖွဲ့ရှိပုံရှိကာနုပတိဇယားအထက်မှာပြဋ္ဌာန်းထားတဲ့တိုင်းဒေသကြီးနဲ့ပြည်နယ်မှာပြဋ္ဌာန်းထားတဲ့လုပ်ငန်းဒါကွက်ချီခံထားပြီးတော့ဒီဟာတော့အဆင်ပြေစင်တင်တယ်ပေါ့ဒါပေမဲ့တိုင်းဒီကပါလေတခြားဖွဲ့ရှိပေါ့အတင်ပြတ်တော့တော့နည်းနည်းအမများဘူးပေါ့လေ
ကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာအစိုးရနဲ့လွှတ်တော်အစုအဖွဲ့မှကိုယ်စားလှယ်80ကျော်နဲ့တက်မတော်တိုင်းရင်းသားလက်နက်ကိုင်နိုင်ငံရေးပါတီတို့မှအယောက်200နီးပါးတို့ကဦးစီးပြီးအစုကြီး5စုအဖြစ်သတ်မှတ်ကာတည်ကြားစီဆွေးနွေးနေကြတာပါဒီပြင်ပါဝင်တဲ့ပါဝင်တိုက်သူတွေနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုအစုနှစ်စုအဖြစ်သတ်မှတ်ပြီးတည်ကြားစီဆွေးနွေးကြတယ်လို့တက်ရောက်တဲ့ကိုယ်စားလှယ်တွေကပြောပါရယ်ဆွေးနွေးတဲ့ကဏ္ဍ5ခုရှိပြီးနိုင်ငံရေးကဏ္ဍမှာတော့ဖက်ဒရယ်စနစ်ကိုအခြေခံတဲ့မူတွေစီးပွားရေးကဏ္ဍမှာတော့အခွန်ကောက်ယူခြင်းပြန်လည်ခွဲဝေခြင်းကိစ္စတွေလုံခြုံရေးကဏ္ဍမှာတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအခြေခံမူတွေလူမှုရေးကဏ္ဍမှာတော့ IDB မျိုးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေတဘာဝပတ်ဝန်းကျင်ကဏ္ဍမှာတော့တယံဇာတစီမံခန့်ခွဲခြင်းနဲ့ခွဲဝေခြင်းကိစ္စရပ်တွေကိုတိကျစီအမြင်သဘောထားတွေဆွေးနွေးကြတယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။ဒီညီလာခံဟာအမြင်သဘောထားတွေစုစည်းမှုတသက်သာဖြစ်ပြီးဆုံးဖြတ်ချက်ချဖို့မဟုတ်ပါဘူး။ဆွေးနွေးတာမှာရရှိလာတဲ့အစုဖွဲ့အသီးသီးကတင်ပြချက်တွေကိုစုစည်းပြီးနောက်တက်လာမယ့်အစိုးရကဆက်လက်လှုပ်ဆောင်နိုင်ဖို့အတွက်ပြည်အောင်စုလွှတ်တော်ကိုတင်ပြသွားဖို့လည်းရှိတယ်လို့ရခိုင်မျိုးသားပါတီကဒေါက်တာအေးမောင်ကပြောပါတယ်။ဒီကနေ့ဆွေးနွေးမှုအပေါ်သူကခုလိုပြောပြပါတယ်
။လုံးလုံးစီကဘာမှအဆုံးကလို့မရသေးဘူး။တင်ပြချက်တွေကိုပဲစုစည်းတဲ့အနေအထားရှိပါတယ်။ဟိုပြည်ထောင်စုဆိုရပြည်နယ်တိုင်းနေသားကြီးအစိုးရပေါ့နော်။အဲ့ဒီနေရာကိုဘလို့အာဏာခွဲဝေပေးမလဲ။နော်ပြည်ထောင်စုဆိုရရဲ့ဥပဒေပြုမှုပြည်နယ်တိုင်းနေသားကြီးဆိုရရဲ့ဥပဒေပြုမှုပူးတွဲဥပဒေပြုမှုဒါမျိုးတွေပေါ့နော်။ကျဉ်းကျန်တဲ့အာဏာကိုပြည်နယ်ဆိုရတိုင်းနေသားကြီးဆိုရကိုပေးမယ်ဆိုတာမျိုးပေါ့နော်။အဓိကတော့ဘလို့အာဏာခွဲဝေပြီးမှပြည်ထောင်စုကြီးကိုပို့ပြီး ေးကြတည်ငြိမ်မှုရှိအောင်ဆောင်ရွက်မလဲအဲ့ဒီအပိုင်းတွေကိုတစ်ဖက်ချင်းဆွေးနွေးကြရတယ်လို့ယူဆပါတယ်နော်မလက်ပြန်တရေထက်ဆွေးနွေးမယ်ဒီကဏ္ဍကြီးတွေကိုပဲဆွေးနွေးမယ်လို့ကြားပါတယ်
ဒီကနေ့ဆွေးနွေးနေတဲ့ခေါင်းစဉ်ကြီး၅ခုကိုပဲမနက်ဖြန်မှဆက်လက်ဆွေးနွေးသွားမှာပါ။လာမယ့်စနေနေ့ညီလာခံနောက်ဆုံးနေ့မှာတော့ကဏ္ဍကြီး၅ခုအတွက်ဆွေးနွေးတင်ပြချက်အစိုးရကိုစုစည်းသွားမှာဖြစ်တယ်လို့တက်ရောက်နေတဲ့ကိုယ်စားလှယ်တွေကပြောပါရယ်။အမြင့်သဘောထားအသီးသီးတင်ပြနေတာဖြစ်တာကြောင့်အခက်အခဲတစုံတရာမရှိသလိုညှိခုံရတာတွေလည်းမရှိသေးဘူးလို့တက်ရောက်လာတဲ့ကိုယ်စားလှယ်တွေကပြောပါရယ်ရှင်။
မိခဆုံစမ်းတင်ပြသွားတဲ့တဘာဝတယံဇာတာပစ္စည်းတွေကရတဲ့အကျိုးမြတ်တွေကိုပြည်내တိုင်းနဲ့ဘ ਹੁ အစိုးရတို့ဘလူခွက်ဝေသုံးဆွဲမလဲဆိုတဲ့အကြောင်းကနေပြီးတော့အခုတခါတော့ပြည်တွင်းငင်းချမ်းရေးဆွေးနွေးပွဲတွေဘက်ကိုလည်းအလှည့်ပေးပါအောင်မယ်။နောင်တက်လာမဲ့အစိုးရလက်ထက်မှာငင်းချမ်းရဖို့မျှော်လင့်တဲ့အကြောင်း NCA မှာ NCA စာချုပ်မှာလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်။လက်ရှိအစိုးရလက်ထက်မှာငင်းချမ်းရေးညီလာခံလှုပ်တာဟာနိုင်ငံရေးလှည့်ခွက်အနေနဲ့လှုပ်တာဖြစ်တယ်လို့လည်းအဲ့ဒီတိုင်းရင်းသားအဖွဲ့တွေကပြောပါတယ်ကိုအောင်အောင်ကပြောပြပေးဦးမှာပါရှင
်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တချို့တိုက်ပွဲတွေဖြစ်နေချိန်မှာပဲနေပြည်တော်မှာတော့ပြည်ထောင်စုငင်းချမ်းရေးညီလာခံကိုအင်္ဂါနေ့ကစတင်ကျင်းပနေပါတယ်ဒီပြည်ထောင်စုငင်းချမ်းရေးညီလာခံဟာအစိုးရနဲ့ ABSDF အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကြားလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရစတင်တာပါ NCA စာချုပ်မှာလက်မှတ်ရေးထိုးခြင်းမရှိတဲ့ကြံတိုင်းရင်းသားအဖွဲ့ဆယ်ဘွဲကျော်ထဲမှာပါဝင်တဲ့ TNLA ခေါ်တောင်းပလောင်လွတ်မြောက်ရေးတပ်ရဲ့ပြန်ကြားရေးတာဝန်ခံမအဲကျော်ကနောက်တက်လာမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာကျင်းပတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေမှာတော့ဆက်လက်ပါဝင်သွားမှာဖြစ်တယ်လို့ပြောပါရယ
်ငင်းချင်းရေးကတော့မြန်မာဘယ်ဆူရဖြစ်ဖြစ်ကျနေငင်းအစိုးရလက်အစိုးရလက်ဒါမှမဟုတ်အမျိုးမျိုးများခဲ့ကတော့ဒီစီလီမီရှိတယ်လို့ဒီလာမယ့်အစိုးရလက်ထက်မှာကျွန်တော်ဆယ်မန်တရီကိုအစိုးရကိုတော့ဆက်ပြီးရှိတယ်ကျွန်တော်ဒီတက်လာမယ့်နောက်တက်လာမယ့်ဒီအနေဒီအစိုးရဖွဲ့လက်ကတော့ဒီငင်းချင်းလုံးကကိုပုံမူပြီးလုပ်ဆောင်မလို့တော့ပြောကြည့်တယ်။ဘာပြောလဲဆိုတော့တို့ရဲ့ချင်းသာရေကောက်ပေါ်ချင်းသာသာမှဒီနင်းချင်းကြီးကိစ္စတွေရောတိုင်းလာရေးတွေရောတို့ကဆောင်ရွက်တော့မယ်လို့ပြောအမှတွေ့ရတယ်။တို့ကလည်းလူထုကိုချေခံမှတက်လာတဲ့အစိုးရဖြစ်တဲ့အတွက်ဒီလူထုရဲ့ဆန္ဒအများရဲ့ဆန္ဒကိုတို့ကဦးစားပေးဆောင်ရွက်မယ်လို့တော့ယူကြည့်တယ်။
ငင်းချင်းကြီးညီလာခံအဖွဲ့မိန်ကွန်းပြောကြရမှာတက်မရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကNCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့တက်မရော်ကိုတန်တရားစိတ်မထားပဲဒီအဖွဲ့တွေရဲ့ဆန္ဒအတိုင်းအချိန်မရွေးလက်မှတ်ရေးထိုးနိုင်ဖို့တကားဖွင့်ထားတယ်လို့ပြောပါရယ်ဒါပေမဲ့လည်း NCCT တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ဝင်16ဖွဲ့ကနေ NCA မူကြမ်းကိုရေးဆွဲပြီးနောက်ပိုင်းမှာအစိုးရဘက်ကနေတိုင်းရင်းသားအဖွဲ့6ဖွဲ့ကို NCA မှာလက်မှတ်ရေးထိုးခွင့်မပြုတာကြောင့်အခုကျင်းပနေတဲ့ပြည်ထောင်စုညီညီညီလာခံကိုတက်ရောက်ခြင်းမရှိတာလို့ UNFC ကပြည်ထောင်စုတိုင်းရင်းသားများဖက်ဒရယ်ကောင်စီပြောခွင့်ရဦးထွန်းစွာကပြောပါတယ
်။ဟုတ်အဓိကတော့အချိန်3ရက်ကြောင့်ပါ။တိတိကျကျရောဒီ NCA ဆိုတဲ့တနိုင်ငံလုံးပြည်ခတ်ရေးစီစာချုပ်ကအားလုံးပါဝင်မှုမရှိဘူးပေါ့နော်။နောက်ပြီးတော့မှနှစ်တစ်ချက်ကတော့SCA လက်မှတ်ထိုးခြင်းအပေါ်မှာအကြောင်းပြုပြီးတော့မှခွဲခြားပြုမှုဆက်ဆံမှုတွေရှိနေတယ်ပေါ့။နောက်တတိယတစ်ချက်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကအတည်ပြုသွားခဲ့တဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကလည်းပဲကျွန်တော်တို့လူလာတဲ့ပုံစံမဟုတ်ဘူးပေါ့လေ။ဒီအခြေအနေ3ရက်ကြောင့်ကျွန်တော်တို့ဒီမတက်ရောက်နိုင်ခြင်းဖြစ်ပါတယ်အဓိကအဖြစ်ပေါ့။
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့လူထုကပေးထားတဲ့လုပ်ပိုင်ခွင့်ကိုအခြေခံပြီးထာဝရငြိမ်းချမ်းရေးရယူရမယ့်တာဝန်ထမ်းဆောင်ဖို့အစီအစဉ်ရှိတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဖွဲ့မိန်ခွန်းပြောကြရမှာထည့်သွင်းပြောကြားသွားပါတယ်။အခုလိုနိုင်ငံအတွက်မရှိမဖြစ်လိုအပ်တဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အကောင့်တွေဖော်တဲ့နိုင်ငံရေးဖြစ်စဉ်တွေမှာတိုင်းရင်းသားအဖွဲ့တွေအနေနဲ့ပါဝင်ဖို့အစီအစဉ်ပဲလို့ဦးထွန်းစောကအခုလိုဆက်ပြောပြပါတယ်။
UNFC အနေနဲ့ကတော့ဒါလက်မှတ်မရေးထိုးထားတဲ့အဖွဲ့တွေအနေနဲ့အလုံးတူတကွရှိနေပါတယ်ကျွန်တော်တို့ UNFC ထဲမှာပေါ့လေဒီ UNFC အနေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့မှအလုံးပါဝင်ရေးကိုဆက်လက်ကြိုးပမ်းပါမယ် UNFC မှာကျွန်တော်တို့ဒီနိုင်ငံရေးသွင်းရေးကိုယ်စားလှယ်အဖွဲ့သူ့ဖွဲ့ပြီးသားဖြစ်ပါတယ် NLD အနေနဲ့တော့ဒီညီညွတ်ရေးကိစ္စကိုတို့ဦးစားပေးအနေနဲ့ထားတယ်လို့တော့ကျွန်တော်တို့သိရှိရတယ်ပေါ့လေ NLD အနေနဲ့အခုကတော့ဒီတာဝန်အလွှဲအပြောင်းပေါ့နော်ဒီနောက်ပြီးတော့အစိုးရသိပ်ဖွဲ့ရေးကိစ္စတွေအတွက်အလို့ရှုပ်နေလာတော့မသိဘူးပေါ့လေကျွန်တော်တို့ဘက်ကတော့အစဉ်အသင့်အနေထားမှာရှိပါတယ်ဖြစ်ပေါ်လာမဲ့အစိုးရနဲ့ပဲဖြစ်စေလက်ရှိအစိုးရနဲ့ပဲဖြစ်စေပေါ့လေအားလုံးပါဝင်ရင်းနဲ့ဖြည့်ဆက်သွားမဲ့ငင်းချင်းဖြစ်စဉ်ကိုပေါ့နော်နိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်တွေကိုအစီအစဉ်ကိုတက်နှက်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ကြိုးပမ်းဖို့အတွက်တော့တနိုင်ထံချထားပြီးဖြစ်ပါတယ
်မကြသေးခင်ရပိုင်းအတွင်းမှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာမြမအစိုးရတက်တဲ့တိုင်းရင်းသားအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့် ရခိုင်ပြည်နယ်ကြောက်တော်မြို့ပါဝင်ဒေသတချို့မှာစစ်ရဲစရေးဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်အခုလိုစစ်ပွဲတွေဖြစ်နေတာကြောင့်ဒေသခံလူထုအနေနဲ့နေရက်ဒေသကနေစစ်ဘေးတင်းရှောင်နေရတယ်လို့လောအပေးပေါ်တာဆွဲမှာဆိုရင်တော့ကြောင့်ရခိုင်ပြည်နယ်ကဒေသချို့မှာလည်းအရွယ်ရောက်ပြီးသူတွေဟာပုံအောင်ပြီးတော့နေထိုင်နေကြရပါတယ်ခင်ဗျာ
တနိုင်ငံလုံးအပြစ်ရရေးဆွေးနွေးပွဲတွေဆက်လက်ဖြစ်ပေါ်လာရေးလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားတွေဘက်ကမျှော်လင့်နေတဲ့အကြောင်းကိုအောင်ပြောပြသွားတာပါအခုတခါတော့လက်ဘရောင်းတောင်ဘက်ကပြန်လည်ဖြစ်ပေါ်လာနေတဲ့ကန့်ကွက်စန္ဒပြပွဲဘက်ကိုအလှည့်ကြည့်ပေးခြင်းပါတယ်ရှင်လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာကျုံးဝင်နေပြီးတော့ဒီနစ်နာဂျေယူမထားတဲ့ရွာဆယ်ရာလောက်ကယာကနန်းရှိတဲ့ဒေသခံတွေဟာကန့်ကွက်စန္ဒပြနေကြတဲ့အတွက်ဒီနေ့ပသိမ်မုံရွာကားလမ်းပိတ်ထားပါတယ်ကားလမ်းကိုရဲရင်ရတုံပြီးပိတ်ဆို့ထားတဲ့အတွက်ခီးတဲ့တင်ကားတွေပါတွာလာလို့မရတာကြောင့်အခြေအနေတင်းမာခဲ့ရပါတယ်ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမာကဆက်သွယ်စုံစမ်းထားပါတယ်ရှင်
စကိုင်းတိုင်းမုံရွာခရိုင်ရင်းမာပင်မြို့နယ်ထဲမှာတိစောက်နေတဲ့လက်ဘရောင်းတောင်ကျေးတီစီမံကိန်းကိုဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြတာပါမြင့်နာကြီးမယူထားတဲ့မြေယာတွေအတွက်ပြည်နယ်ရော်ကြီးပေးဖို့တောင်းဆိုရမှာမြမဝမ်ပေါင်ကုမ္ပဏီဘက်ကအကြောင်းပြန်ကြားမှုမရှိတဲ့အတွက်ဆန္ဒပြရမှာပသိမ်မုံရွာကားလမ်းပေါ်အရောက်မှာတော့ရဲရင်အားတွေကတန်ဆူးကြိုးတွေချပြီးပိတ်ဆို့ထားပါတယ်ဆန္ဒပြနေတဲ့တောင်သူတဦးကတော့ကားလမ်းတွေပါပိတ်ဆို့မှုတွေဖြစ်ကုန်တဲ့အကြောင်းအခုလိုပြောပါတယ်အဲ
ကျွန်တော်တို့ဆန္ဒပြရတဲ့အခုဟာဒီနေ့ရော်ကြီးလုံးဝယူမထားတဲ့လေယာဉ်ကြီးပေါ်ဒီနာရော်ကြီးတောင်းဆိုနေတာပါနေမျိုးသုံးရင်ကြီးကြီးတောင်းဆိုပါတယ်အဲ့ဒါတောင်းဆိုလို့အဖြေမရတဲ့ပဲဒီလိုဆန္ဒပြရင်ဖြစ်ပါတယ်အဲအဲ့တော့ခုဒီနေ့ဝါမှာတော့မိုးကြိုးပြီးအလေရွာနန်းထိုင်ရနေပြီးတော့လာခဲ့တယ်ခုသူတို့ဝမ်မောင်တောင်ထိုက်ကြတော့သူစုကြိုးတွေနဲ့ရဲတွေနဲ့တိုက်ထားတယ်သူတို့ကတော့ရဲအင်အားတော့နောက်တန်းမှာတော့အများကြီးပေါ့ခဝဲဝဲမှာတော့ခုဒီနေ့မှာတော့ပြီးသူပိုင်းလမ်းကနေပြီးသူစုကြိုးနောက်ကနေမှတရားကြီးပေါ့ခုကျမတို့အဲ့နားနေပြီးတော့ခုပြန်လဲထွက်ခွာလာပြီးဘာလို့ခရီးတွေကားတယ်တရားကြီးမို့ခရီးတွေကားတယ်ဟိုရဲညာတဲ့တွင်နဲ့ကျမတို့ကအေးတယ်ငဲညာတဲ့တို့ကျမတို့ကတော့သိမ့်ပါခဲ့အဖြစ်မရမရှင်းနောက်ရဖို့ဇက်တိုက်လာမယ်ဆိုပြီးခုနှစ်နာရီခွဲဆလာတယ်ခုချိန်ကြည့်ဒီနားမှာရှိသေးတယ်ခုအဲ့ဒါနဲ့ကျမတို့ကတာဝန်ရှိတဲ့ပုဂ္ဂိုလ်ကိုခေါ်ပေးပါကျမတို့အဖြေရရင်ပြန်မယ်ဆိုတော့လုံးဝတာဝန်ရှိတဲ့ပုဂ္ဂိုလ်ကထွက်မတွေ့ပါဘူ
းဒီကနေ့ဆန္ဒပြပွဲမှာတော့တောင်းဆိုချက်12ချက်တောင်းဆိုခဲ့ကြောင်းကိုလည်းဆက်ပြောပြပါတယ်
ကျမတို့အခုကနေ့ဟာတော့အဓိကအချက်ကတော့ငေရရော်ကြီးယူမထားတဲ့တောင်းတွေဆိုတော့တနစ်ပါစီးနံရော်ကြီးကနံပါတ်1ပေါ့တော့နံပါတ်2ကတော့လဘရောင်းတောင်ကျင်းကြီးစီမံကိန်းလုံးဝဖြစ်သိမ်းရေးနံပါတ်3ကတော့လေယာဉ်ပေါ်မှာမိဖို့လောက်ကန်စားပေါက်နေလူများအတွက်ဘဝရှင်သန်ရေးလူတက်ရေးနဲ့ကျင်းကြီးစီမံကိန်းလုံးဝဖြစ်သိမ်းရေးမတရားသိမ်းဆဲထားတော့လေယာဉ်များပြန်လဲရရှိရေးဒေါခင်ဝင်းအားပြတ်တက်လိုက်တော့လူတက်တရေခံကိုအမြန်ဆုံးဖမ်းဆီးရေးယူပေးရေးမိလာမောင်တရေခံအမြန်ဆုံးပေါ်ထုတ်ရေးယူပေးရေးခုနှစ်ချက်ပေါ့
လူရင်အားစိတ်အင်အားတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းကြီးစီမံငင်းကိုဒေသခံတွေကလည်းဤအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းအလုံးကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ငါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရခဲ့တာပါဒီဖြစ်ရပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်အစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်ပြန်လည်ချုပ်ဆိုကမြန်မာအစိုးရက57ရာခိုင်နှုန်းမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြန်မာဝမ်ပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာညှင့်နာကြေးပေးခဲ့ပေမဲ့တန်ရာတန်ကြေးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။လက်ဘရောင်းတောင်ကျင်းလီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကလေးကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့တာပါ။အာဏာပိုင်တွေကတော့ဒီစီမံကိန်းနဲ့မြန်မာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့5နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြသွားတာပါ။ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့ဆက်သွယ်ခြင်းရဲ့တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသားမယ်VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ် January 14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25နဲ့32တို့ကတင်ဖန်ယူနိုင်နိုင်ပါတယ်။အခုညပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးကိုဝင်ဆောင်မိခင်တွေရဲ့မိဖွားချိန် NDA တွေအကြောင်းသိကြရမယ်ကျွန်မရေးကဏ္ဍမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီမှာစိုးရင်စိတ်တွေပေါ့နော်နောက်ကျရောဒီလိုပဲဝါချစ်နေမှာလားဆိုတော့စိုးရင်ကြောင်းကြားတဲ့စိတ်တွေတော့ဒီလိုမှခံစားနေရတာပေါ့
ရခိုင်ပြည်နယ်အတွင်းအစိုးရတပ်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်နေရက်စွန့်ခွာနေရတဲ့ဒေသခံတွေရဲ့စိုးရင်ကြောင်းကြစိတ်တွေနဲ့နေထိုင်နေရတဲ့အခြေအနေနဲ့အတူတခြားတိုင်းရင်းသားဒေသကသတင်းအစုံလင်းကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကလေးမွေးနေတဲ့ကလေးမွေးစင်မှာဒီကိုဝင်ဆောင်အန်ဒီရဲ့အကြောင်းဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဝင်တဲ့မိခင်နဲ့ကလေးသေဆုံးမှုအများဆုံးအချိန်ဟာကလေးမွေးဖွားချိန်ကာလဖြစ်တယ်လို့ကျမ်းမာရေးပညာရှင်တွေကပြောပါတယ်ကလေးမွေးချိန်မှာအသက်အန်ဒီရဲ့ဖြစ်စေနိုင်တဲ့လက္ခဏာတွေဘယ်လိုရှိပါသလဲအန်ဒီရဲ့ရှိနေရင်ဘယ်လိုလုပ်ပေးသင့်ပါသလဲဆိုတဲ့အကြောင်းတာဖွားမိရအထူးကဒေါက်တာမြတ်တီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคပမခဒေါက်တာအမြတ်တီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိခင်နဲ့ကလေးသေဆုံးမှုနှုန်းမဆက်ပါတော့အဲ့ဒါကို short ချဖို့အတွက်အရေးပါတာတစ်ခုဖြစ်တဲ့ဒီကိုဝင်ဆောင်မိခင်တွေမှာဒီအထူးဂရုပြုပါမယ်ဒီအန္တရာယ်လက္ခဏာတွေအကြောင်းမဆက်ပါတော့
ဟုတ်ပါတယ်အ
ဲ့ဒီအကြောင်းကိုကျွန်တော်တို့ဒီနေ့စပြောအောင်ဆက်ပါရင
်ဟုတ်ပါတယ်ဆရာ
โอเคအဲ့တော့ဘလို့အန္တရာယ်လက္ခဏာမျိုးတွေရှိလဲဆက်မအ
ဲ့ဒီအန္တရာယ်လက္ခဏာတွေကဒီမိခင်တွေတပြောက်ချင်းကိုကာကွယ်ဖို့အတွက်ကိုအရန်ရည်ကြီးပါတယ်ပြည်သူလူထုအနေနဲ့ဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီအန္တရာယ်လက္ခဏာတွေကိုချုပ်တင်သိထားမယ်ဆိုလို့ရှိရင်အန္တရာယ်လက္ခဏာတွေစပေါ်လာတာနဲ့ကျမ်းမာရေးစောင့်ရှောက်မှုခံယူလိုက်တဲ့ဆိုလို့ရှိရင်ဒီဆုံးရှင်တွေကိုကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဒီမိခင်တွေတည်ပြောက်ကြတယ်ဆိုတာလဲဗမာပြည်မှာအပါအဝင်ပေါ့အခြားနိုင်ငံတွေမှာလည်းအထူးကဖြစ်တဲ့ကာလလေးကဘယ်ကာလမှာလဲဆိုရင်ကလေးမွေးဖွားနေစဉ်ကာလပေါ့
ဟုတ်ကဲ့ဆရာမအဲ့တော့ဒီမိဖွားစဉ်မှာဖြစ်တဲ့အန္တရာယ်လက္ခဏာကတော့ဒီပို့ပြီးတော့အရေးကြီးနေတယ်ပေါ့ဆရာမနော်အဲ့ဒီခါကျတော့အဲ့ဒီကနေစပြီးတော့ရှင်းပြပေးပါလား
ဟုတ်ကဲ့ပါအဲ့ကာလမှာဘိုက်ဆာနာပြီဆိုရဲဒီအန်ဒီရဲ့လက္ခဏာလေးတွေကိုခေါင်းထဲမှာသိထားမယ်အဲ့လိုအန်ဒီရဲ့လက္ခဏာလေးတွေပေါ်လာရင်ဘာလုပ်ရမလဲဆိုတာလေးတွေလည်းသိထားမယ်ဆိုရင်အများကြီးအကျိုးကျေးဇူးရှိမှာပါပုံမှန်ညာတော့အဖြစ်ကျမတို့တိုင်းပြည်က80ရာခိုင်နှုန်းလုံးမိခင်တွေကကြီးရွာတွေမှာနေပြီးတော့ညာတော့အဖြစ်အိမ်မှာပဲမွေးလေရှိကြပါတယ်ဒါကြောင့်မို့လို့ဒီအန်ဒီရဲ့လက္ခဏာလေးကိုကျမတို့ကသိသိသိချင်တာပါအဲ့တော့မိဖွားစဉ်မှာဖြစ်တဲ့အန်ဒီရဲ့လက္ခဏာတွေကတော့နံပါတ်1ကအမွေးကျခြင်းပေါ့တခါလေအိမ်မှာမွေးနေတယ်အမွေးကျတယ်ဆိုတာနော်ဘိုက်တေချာဆနာတဲ့ရှိရနေပြီးတော့နော်12နာရီအတွင်းမမွေးဘူးဆိုရင်ဒါအမွေးကျခြင်းအဆင်ရောက်နေပါပြီဒါကြောင့်မို့အမွေးကျတယ်ဆိုရင်အိမ်မှာမမွေးမွေးအောင်ဆိုပြီးတော့ဘိုက်ပေါ်ကတွန်းပြီးမွေးတယ်နီမျိုးစုံတွေပေါ့နော်ကြိုးစားနေမယ့်အစားအမွေးကျလာပြီဆိုရင်ခြေုံခြေခံကိုလာတဲ့မှာပြီးဒါအန်ဒီရဲ့လက္ခဏာပါပဲအိမ်မှာမွေးမယ်ဆိုတဲ့လူတွေကလွယ်လွယ်ကူကူချောချောချူချူနဲ့မွေးနိုင်တဲ့လူမျိုးသားဖြစ်တဲ့ ਨੇ ခက်ခဲတော့မယ်လို့ကြာလာပြီဆိုတဲ့အဆင်ရောက်ပြီဆိုရင်ဒါလာတဲ့မှာပြီနောက်အန်ဒီရဲ့လက္ခဏာတစ်ခုကအဖျားဝင်လာခြင်းဖြစ်ပါတယ်ဘိုင်းနာနေစဉ်မှာအဖျားဝင်လာတယ်ဆိုလို့ရှိရင်ဒါဒီမိဖွားလမ်းကြောင်းလေးကိုပိုးဝင်တာဖြစ်ဖို့အရမ်းများနေပါပြီအဲ့တော့အိမ်မှာလည်းမွေးတယ်နော်အဲ့ချိန်ခါမျိုးမှာအထူးသဖြင့်ကြွန့်ကျင်တဲ့ပါဖောက်ဆရာမများနဲ့မွေးဖွားခြင်းလည်းမဟုတ်ဘူးဆိုလို့ရှိရင်လက်တယ်တွေနဲ့မွေးဖွားတဲ့အခါမှာပိုးဝင်မှု chance အများကြီးရှိပါတယ်။အဲ့လိုပိုးဝင်သွားပြီဆိုလို့ရှိရင်တော့အဖျားတက်လာတတ်ပါတယ်။ဒါကြောင့်မို့လို့မ မီဖားစင်ဆိုင်အန်ဒီရရှိပါတယ်။ဒါဖြစ်လို့လဲဆိုရင်အဲ့လိုမျိုးပိုးဝင်သွားရင်ကလေးကိုလည်းအသက်အန်ဒီရဖြစ်တတ်တယ်လို့အမေကိုလည်းအသက်အန်ဒီရဖြစ်တတ်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီကလေးမွေးချိန်ကာလမှာပေါ့နော်နောက်ထပ်အန်ဒီရရှိတဲ့လက္ခဏာရှိသေးလားဆရာမ
။တခါလေကြရင်ပေါ့လေအမေရဲ့အိမ်ကတော့ဘွေးဘူးတယ်ဆိုတဲ့ experience နဲ့သူကနာရင်အချိန်မတန်သေးပဲညစ်ကြပါတယ်။လက်တွေကြီးကဖိုက်ပေါ်ကတွန်းကြတယ်အဲ့ဒါဒီကလေးအတွက်အန်ဒီရဖြစ်တယ်လို့မအေးအတွက်လည်းတိမ်ကွဲတဲ့အန်ဒီရတွေရှိပါတယ်အဲ့တော့မွေးဖွားခြင်းကြာနေတယ်ဆိုခုနလည်းကျွန်မပြောခဲ့တယ်အဲ့လိုတွန်းပြီးမွေးမဲ့စားဆီယုံစီကံသွားဖို့အရန်အရေးကြီးပါတယ်အဲ့ဒီမှာကျွန်တော်တို့မွေးဖွားနေတယ်ဆိုတဲ့အချိန်ခါမှာဒီတွေးဆင်းနေဆိုတာပထမဆုံးဗိုက်ဆာနာပြီဆိုရင်ခေါင်းကျွဲဆင်းနေဆိုတာရှိပါတယ်အဲချွဲလေးနဲ့တွေးနဲ့ဆင်းနေပေါ့အဲ့ဒါဒီအန်ဒီရလက္ခဏာမဟုတ်ပါဘူးဗိုက်ဆာနာတဲ့အချိန်မှာဆင်းတဲ့ခေါင်းကျွဲပါဒါပေမဲ့ခုနဗိုက်နာနေတဲ့ကာလတခြားမှာပေါ့။เนาะအဲ့လိုကြာနေတာလည်းရှိနေ၊နောက်တွန်းမွေးတာလည်းရှိနေ။အဲ့ဒီခါမျိုးမှာတိမ်ကွဲပြီးရှိဆိုရင်တွေးဆင်းလာတတ်ပါလေ။အဲ့တော့တွေးဆင်းလာတယ်ဆိုလို့ရှိရင်လည်းဒါအန္တရာယ်လက္ခဏာဖြစ်ပါလေ။အန္တရာယ်လက္ခဏာမှာတော်တော်လေးတောင်နောက်ကျသွားပြီပေါ့။အဲ့ဒီမွေးဖွားနေစဉ်တွေးဆင်းခြင်းဟာတိမ်ကွဲခြင်းတောင်ဖြစ်နိုင်တယ်လို့နောက်တစ်ခုကအချင်းကွာခြင်းကြောင့်လည်းဖြစ်နိုင်ပါလေ။ခလေးမမွေးခင်တိမ်ထဲမှာအချင်းကွာရင်လည်းတွေးဆင်းလာတတ်ပါလေ။အဲနောက်တစ်ခုကတော့ကလေးမွေးတယ်ဆိုတာဘိုက်နာတာပေါ့လေဒါပေမဲ့ဘိုက်နာတယ်ဆိုတာကလေးမွေးဖို့နာတော့ဘိုက်နာခြင်းဆိုတာနာလိုက်ပြောက်လိုက်နော်နာလိုက်ပြောက်လိုက်10မိနစ်မှာ3ခါလောက်နာပြီးတော့တစ်ခါနာရင်စက္ကန့်40ရာနေစက္ကန့်60လောက်ပဲနာပါတယ်ကြားထဲမှာမနာပါဘူးအဲ့လိုမျိုးနေရာနေပြီးတော့တအိမ်ကွဲတော့မယ်နော်ကွဲကန်နေကွဲတော့မယ်ဆိုရင်အဲ့လိုမျိုးနာလိုက်ပြောက်လိုက်ဖို့ခင်းနေစီးစက်မှာသောလျှောက်ကြီးနာလာတယ်ဆိုရင်ဒါဒီလေအန်ဒီရဲ့လက္ခဏာတစ်ခုဖြစ်ပါတယ်။ထုံနီ၎င်းမှာအချင်းကွာပြီးရှိဆိုလို့ရှိရင်လေဘိုက်ကအဲ့ဒီအချင်းကွာနေတဲ့နေရာမှာထိလိုက်တာနဲ့နာတာမျိုးရှိလာပါတယ်။အဲ့တော့ရိုးရိုးတမ်းတမ်းကလေးမွေးတာတော့နာလိုက်ပြောက်လိုက်ဆိုပြီးသောလျှောက်နာနေတော့နာခြင်းထိလိုက်တာနဲ့နာခြင်းဆိုတဲ့နာခြင်းမျိုးစီအန်ဒီရဲ့လက္ခဏာကြီးဖြစ်ပါတယ်။အဲ့တော့ကျမအနေနဲ့အဓိကအခုပြောသွားတာဆိုလို့ရှိရင်အန်ဒီရဲ့လက္ခဏာကြီးကမွေးချိန်ကြာနေခြင်းတွေးဆင်းခြင်းနောက်တစ်ခုကတော့အပြတ်တက်ခြင်းပေါ့
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီဝင်ဆောင်ချိန်ပါပေါ့နော်နောက်ထပ်ရောဆရာမရဲ့အန္တရာယ်ရှိတဲ့လက္ခဏာရှိသေးလား
နောက်ထပ်ကလေးအတွက်အန္တရာယ်လက္ခဏာပေါ့အဲ့ဒါကတော့ကလေးဆိုတာအမေဝင်းပိုက်အတွင်းမှာနေနေတဲ့အခါကျတော့ဆရာကလေးနေကောင်းလားမကောင်းလားဆိုတာသိဖို့ခဲရင်ကြတယ်လीအဲ့တော့ကလေးလှုပ်နေတယ်ကလေးတိုးနေတယ်ဆိုရင်တော့ကလေးနေကောင်းတယ်လို့အကြံဉာဏ်ပြောတယ်ဆိုပေမဲ့ဗိုက်နာနေတဲ့အချိန်မှာကလေးတိုးတာကိုအမေကတိတ်မသိတော့ဘူးပေါ့တမန်အဖြစ်။တော့အဲ့ကြတဲ့ခါကျတော့အထဲမှာကလေးနေမကောင်းဘူးဆိုတာကိုသိဖို့ကကျွန်တော်တို့ကရေမွှားရေကိုကြည့်ရပါတယ်။အဲ့တော့ရေမွှားရေပောက်တဲ့အချိန်မှာရေမွှားရေကနောက်နေတယ်ကလေးရဲ့ငယ်ကြီးတွေနဲ့ရောနေတယ်ဆိုရင်အထဲမှာကလေးဒီအန်ဒီရဖြစ်နေပြီဖြစ်ပါတယ်။ဒါကြောင့်မလို့ရေမွှားရေညစ်ပတ်နေတယ်နောက်နေတယ်ငယ်ကြီးတွေနဲ့ရောနေတယ်ဆိုလို့ရှိရင်အဲ့ဒါကြီးကလေးတွေအန်ဒီရလက္ခဏာဖြစ်နေပါပြီ။အဲ့ဒါမျိုးဆိုလို့ရှိရင်နောက်နေခြင်းမရှိဘဲနဲ့စိတ်ယုံစိကံကိုတွားမှာဖြစ်ပါတယ်။နောက်အန်ဒီရလက္ခဏာကတော့အဲ့ဒီမွေးဖွားနေတဲ့အချိန်ခါမှာမဆဖြစ်တာမျိုးလည်းဖြစ်တတ်တယ်လို့မွေးဖွားခြင်းမဆခင်ကိုယ်ဝန်ဆောင်စဉ်တည်းကလည်းဖြစ်နေတတ်ပါလေ။အဲ့ဒါကဘာလဲလို့ဆိုလို့ရှိရင်ဖောရမှုရောသွေးပေါင်တွေတိုးတယ်။ဒါပေမဲ့အိမ်မှာမွေးနေတယ်ကျွမ်းကျင်တဲ့သူနဲ့မမွေးတဲ့လူကတော့ဒါကိုသိချင်မှသိမယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်မထည့်ပြောခြင်းဖြစ်ပါတယ်အဲ့လိုဖောရောက်နေတဲ့တွေးတိုးနေတဲ့မိရှင်ကဘိုက်နာတဲ့အချိန်မှာတစ်ခါလေတက်သွားတတ်ပါတယ်ကိုယ်ဝန်စိတ်တက်လာလို့ခေါ်ပါတယ်အဲ့ကိုယ်ဝန်စိတ်တက်လာဖြစ်ရင်အန်ဒီရဲ့အသက်အန်ဒီရဲ့အယံကိုပြီးသွားပြီဒါကြောင့်မို့လို့ဖောရောက်နေတဲ့တွေးတိုးနေတယ်ဆိုတာကိုသိရင်ဒါဒီလေအန်ဒီရဲ့လက္ခဏာပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကျေးဇူးများဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခဏကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။တိုင်းပြည်ရဲ့ဒဏ္ဍဥစ္စာသို့မဟုတ်ဝင်ငွေကိုဗဟိုအစိုးရနဲ့ပြည်နယ်တိုင်းအစိုးရတွေကြားခွဲဝေရေးပြဿနာကိုဒီတစ်ပတ်မှာဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးထားပါတယ်ရှင်။
ဒီနေ့တိုင်းဒေသကြီးကိုပိုင်အုပ်ချုပ်권ရတိုင်းသို့မဟုတ်ဒေသဦးစီးအဖွဲ့တွေကိုအာဏာခွဲဝေရေး power sharing တရားစတာခွဲဝေရေး resource sharing အခွင့်အခခွဲဝေရေး tax sharing အတွက်ဖ ဖွဲ့စည်းထားတဲ့ကော်မတီရဲ့ဆောင်ရွက်ချက်ကိုလွန်ခဲ့တဲ့ဇွန်လ26ရက်နေ့ကသမရယုံကထုတ်ပြန်ပါတယ်။ခွဲဝေမှုကော်မတီအစည်းအဝေးခန်းစားဟာအချင်းကျုပ်16ရွေရှိပြီးအပြည့်အစုံ926ရွေရှိပါတယ်။လူရင်းတူရှင်းပြောရရင်ဘ ਹੁ အစိုးရနဲ့ဒေသန္တရအစိုးရတို့ရဲ့လုတ်ပိုင်ခွင့်နဲ့ရပိုင်ခွင့်ကိုသတ်မှတ်တာပဲဖြစ်ပါတယ်။ဘ ਹੁ ကသတ်မှတ်တဲ့အတိုင်းဒေသကအစိုးရတွေအ ਨੇ အချင်းရရှိမှာဖြစ်ပါတယ်။သမရယုံကမထုတ်ပြန်မီမနစ်ကသူတေတီတက်အောင်လင်းနဲ့မာရီဝါတို့ကတရားစာတခွဲဝေးအစီရင်ခံစာကို2014ဇွန်လမှာထုတ်ဝေပါတယ်။ဝန်ကြီးဌာနအရာဒန်းတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေကိုတွဲဆုံမေးမြန်းပြီးရစ်တတ်ထားတဲ့စာမျက်နှာ60ကျော်အစီရင်ခံစာဖြစ်ပါတယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေမလုပ်မီတရားစာတအုပ်ချုပ်ရေးမှာဒေသကအစိုးရတွေပါဝင်မဲ့အခန်းကဏ္ဍကိုတဆင့်ပြီးတဆင့်ပြုပြင်ပြောင်းလဲမှုအကြံပြုထားပါတယ်။တချို့နေရာမှာဒေသခံတွေစီမံခံခွဲတာကပိုပြီးထိရောက်အောင်မြင်တယ်လို့ဆိုပါတယ်
။အခြေခံဥပဒေစရာ၅မှာစာ၊မီးသွေး၊ကျင်း၊ဝါ၊ရှားစီ၊တနခါ၊ထင်းရှုစီစတဲ့တံပိုးနဲ့တောထွက်ပစ္စည်းကိုသာဒေသခံအစိုးရကအခွန်ကောက်နိုင်ပြီးကျွန်းနဲ့တက်မာလို့တံပိုးမြင့်တောထွက်ပစ္စည်းကိုဘိုးအစိုးရကအခွန်စည်းကြပါတယ်။အခွန်ကောက်ခံခွင့်ရှိတဲ့ကိစ္စမှာလည်းဘိုးအစိုးရတတ်မှတ်တဲ့အချိုးအစားတိုင်းဒေသခံအစိုးရကရယူနိုင်တယ်လို့ခွဲဝေမှုကော်မတီအစီရင်ခံစာမှာဖော်ပြပါတယ်။ကုန်သွယ်လုပ်ငန်းကိုဒေသခံအစိုးရကအခွန်ကောက်ယူနိုင်ပေမဲ့သွင်းကုန်ကိုတော့ဘ ਹੁ အစိုးရကသာစီးကျက်ခွင့်ရှိပါတယ်။ပြပအထောက်ပံ့နဲ့ဆောင်ရွက်လိုတဲ့စီမံချက်ကိုဒေသန္တရအစိုးရကတိုက်ရိုက်ညှိနှိုင်းလုပ်ကင်ပြီးလားလည်မှုစာလွှာမှုချမ်းရေးဆွဲနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့၃လတစ်ကြိမ်ဘ ਹੁ အစိုးရကိုအစီရင်ခံဖို့လိုတယ်လို့ဖော်ပြထားပါတယ်
။စွာအင်းလျက်စစ်တတ်တူတစ်တော့စားတဲ့ဝင်ဝေကောင်းတဲ့လုပ်ငန်းတွေကိုဘ ਹੁ အစိုးရရဲ့လုတ်ပိုင်ခွင့်အဖြစ်ခွဲဝေမှုကော်မတီကသတ်မှတ်ပါတယ်။ဒါပေမဲ့အသေးစားအလျက်စားလျှက်စစ်ဓာတ်အထုတ်ယူရင်တော့ရတဲ့နဲ့အချိုးကျရန်ပုံငွေကိုခံစားနိုင်အောင်ခွဲဝေဖို့ဆွံ့လွှဲညှိနှိုင်းမယ်လို့ဆိုပါတယ်။တတ်တူကြောင်းမြတ်လုပ်ငန်းကိုတနိုင်တစ်ပိုင်းလုတ်ကင်လိုတဲ့ပုဂ္ဂိုလ်ဟာဒေသခံအရာရှိနဲ့ဝန်ကြီးဌာနသဘောတူချက်ရယူရမယ်လို့ဆိုပါတယ်။ဆက်မှုဆောင်တည်ထောင်ရမှာတော့ဒေသခံအစိုးရတွေကိုအတော်လေးလုတ်ပိုင်ခွင့်ပေးထားပါတယ်။ဒါပေမဲ့ဒီတန္တရအစိုးရကကြီးဆုံးဖြတ်ပြီးလုတ်ကင်နိုင်တာကနေပြီးတက်ဆိုင်ရာဝန်ကြီးဌာနနဲ့ညှိနှိုင်းပြီးခွင့်ပြုချက်တောင်းခံရတာမျိုးကများပါတယ်။တကယ်တော့တရားစတာခွဲဝေမှုကိုမူသဘောနဲ့လက်ခံတာဖြစ်လို့သိမထူးကြပါဘူး
။တိုင်းနယ်ပြည်နယ်အစိုးရကိုလုတ်ပိုင်ခွင့်လွှဲပြောင်းပေးရတဲ့အကြောင်းရင်းကဒေသခံအစိုးရဟာဒေသခံပြည်သူနဲ့ပူပီးနီးကပ်တဲ့အတွက်ပူပီးထိထိရောက်ရောက်လုပ်နိုင်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒေသခံအစိုးရဟာတယံဇာတစီမံခန့်ခွဲပိုင်ခွင့်အနည်းငယ်သာဖြစ်ပေမဲ့အခုလိုစီမံခန့်ခွဲတဲ့တာဝန်ပေးအပ်ခံရတာဟာအရေးကြီးတဲ့အစဉ်အလာကိုတိစောက်တာမှုတိုးတက်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်။နိုင်ငံဝင်ငွေခွဲဝေမှုဟာစစ်ဆက်ဆွေးနွေးသူတွေကစိတ်ကြိုက်တခါတည်းလှုပ်ထားလို့ရတဲ့ကိစ္စမဟုတ်ပါဘူး။တယံဇာတကိုအနာဂတ်မျိုးဆက်တွေလည်းပိုင်ဆိုင်တာမှုကုန်ခန်းသွားတဲ့အချိန်မှာလည်းအကျိုးခံစားနိုင်အောင်ပြင်ဆင်ဖို့လိုပါတယ်။ဝင်ငွေခွဲဝေမှုပုံစံဟာအနာဂတ်စီးပွားရေးနိုင်ငံရေးနဲ့တယံဇာတပြုံးတိမှုကိုအကျိုးသက်ရောက်နိုင်မယ်လို့သူတေတီတက်အောင်လင်းတို့အဖွဲ့ကဆိုပါတယ်
။နော်ဝေးအခြေစိုက်တယံဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI မှာမြန်မာဟာလွန်ခဲ့တဲ့ဇူလိုင်လကအဖွဲ့ဝင်လောင်းဖြစ်လာပါတယ်။ပွင့်လင်းမြင်သာရေးကိုအဓိကထားတာမှုဒါဝင်ယူမှုဖြောင်းမှမှန်ကန်မှုအမျိုးသားအကျိုးစီးပွားရှေ့ရှုမှုတိုင်းရင်းသားပြည်သူရဲ့သဘောထားနဲ့အကျိုးစီးပွားကိုအလေးထားမှုအစဉ်မပြတ်ဖွံ့ဖြိုးတိုးတက်မှုစတာတွေကိုမြန်မာရဲ့အခြေခံမူအဖြစ်သတ်မှတ်ပါတယ်။ဥပဒေစည်းမျဉ်းသတင်းဖော်ပြမှုစစ်ဆေးမှုအုပ်ချုပ်မှုစတာတွေမှာမြန်မာဟာအညံ့ဆုံးဖြစ်နေပြီမဲ့အဖွဲ့ဝင်လောင်းအနေနဲ့တရားစတာဝင်ငွေကိုဖော်ပြရပါလိမ့်မယ်။2023-2024ဘန်ဒါယင်းနှစ်မှာဒန်းငွေဒေါ်လာ3300ရရှိပြီးမနစ်ကကြောင်းမြတ်ဝင်ငွေဒေါ်လာ3400ရရှိကြောင်းသိရပါတယ်။တရားစတာအများစုဟာတိုင်းရင်းသားနေပြည်တော်မှာရှိတာမှုဝင်ငွေခွဲဝေရေးဟာဒေသခံအတွက်အရေးကြီးပါတယ်။တန်းငွေပိုက်လိုင်းဒေသမှာလူအခွင့်အရေးချိုးဖဲ့မှုအများဆုံးဖြစ်နေပါတယ်။ဒါကြောင့်ဒေသခံရဲ့အကျိုးစီးပွားကိုတကယ်လေးစားဖို့လိုအပ်ပါတယ်။အစိုးရရဲ့ခွဲဝေမှုကော်မတီအစီရင်ခံစာဟာဒေသခံရဲ့မျှော်လင့်ချက်နဲ့တခြားစီဖြစ်နေပါတယ်။ဒါကြောင့်နိုင်ငံရဲ့ဝင်ငွေကိုတရားမျှတစွာခွဲဝေရေးဟာအလားဝင်းနေစေဖြစ်ပါတယ်ခင်ဗျာ။
ဥဟောင်းခင်ရဲ့မြမရေးတုံတက်ချက်ကိုအခုလိုကြာသာပရိနိညာပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးတော့တနင်္ဂနွေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
ကရင်နာလနဲ့ကရင်ဖွဲ့တွေတပ်မတော်မှာတာဝန်ထမ်းဆောင်မှုပြည်တော်စုငင်းချမ်းရေးညီလာခံဖွံ့ဖွဲ့နေမှာတပ်မတော်ကောင်ရဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကဖိတ်ခေါ်သွားပါတယ်ဒီကိစ္စဟာလက်တွေ့မှာတကယ်ပဲဖြစ်နိုင်ခြင်းရှိပါသလားကရင်နာလနဲ့ကရင်ဖွဲ့တွေအနေနဲ့တပ်မတော်မှာတာဝန်ထမ်းဆောင်မှုအလားအလားစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနေ့စနေညတိုင်းမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုဆက်ပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလေရှင
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးတဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ကနေရှမ်းပြည်နယ်အဆင့်အပြစ်ခတ်ရဲစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMCS ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်ကချင်ပြည်နယ်ဘက်မှာတော့ခရိုင်အသင်းဖွဲ့တွေကနေစုစည်းထားတဲ့စူပါဘိန်းတပ်ဖြတ်ရေးအဖွဲ့တွေကနေဘိန်းတွေကိုစတင်တိုက်ဖြတ်နေရဲဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေကြောင့်နေရက်ကနေထွက်ပြေးနေကြရတဲ့ရခိုင်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ခိုလံမြို့မှာအပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးပြည်내အဆင့်အပြစ်ခတ်ရစေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပါတယ်ဇန်နဝါရီလ9ရက်နေ့ကဖွဲ့စည်းလိုက်တာပါအဲ့ဒီ JMCS ဖွဲ့စည်းတဲ့အစည်းအဝေးမှာထမ်းဆောင်ရမယ့်အလုပ်တာဝန်ခွဲဝေတဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ် NCA ကိုလိုက်နာကျင့်သုံးဖို့စစ်ပတ်ဆိုင်ရာကျင့်ဝတ်များ Code of Conduct လိုက်နာဖို့နဲ့ပြစ်ခတ်ရစေးပူးတွဲစောင့်ကြည့်ရမှုအတိုင်းလှုပ်ဆောင်ဖို့သဘောတူကြတာဖြစ်ပါတယ်။ရှမ်းပြည်နယ်အပြစ်ခတ်ရစေးပူးတွဲစောင့်ကြည့်ရကော်မတီကိုအရှိအလဲပိုင်းတိုင်မူဗိုလ်ချုပ်ဝင်းမင်းထွန်းကဥက္ကဋ္ဌရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကဗိုလ်မှူးကြီးအောင်မြကဒုဥက္ကဋ္ဌဖြစ်ပြီးတော့အတွင်းရေးမှူးကတော့ဗိုလ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဒုတိယဗိုလ်မှူးကြီးခွန်ကျွဲထိုတို့ကနေဦးဆောင်ပြီးအဖွဲ့ဝင်14ဦးပါဝင်ပါတယ်
။ကချင်ပြည်နယ်မြောက်ပိုင်းပူတာအိုမြို့နယ်ဘက်မှာဘိန်းဆိုင်ပြုံးမှုတွေနဲ့တုံးဆွဲမှုတွေများပြားလာတဲ့ကြောင့်ခရိယာတင်းဖွဲ့ကလည်းစုဖွဲ့ထားတဲ့စုပေါင်းဘိန်းတိုက်ဖြတ်ရေးဖွဲ့တွေကဇန်နဝါရီလပထမပတ်ကနေစတင်တိုက်ဖြတ်နေပြီဖြစ်ပါတယ်။မူရေးစေဝါတိုက်ဖြတ်ရေးဖွဲ့ဝင်900လောက်ဟာဘိန်းပင်ရှင်းလင်းရေးအစီအစဉ်တွေကိုပူရာအုံမြို့နယ်နီးတဝိုက်နဲ့မချမ်းဘောမြို့နယ်နီးတဝိုက်ဒီမှာဇန်နဝါရီလ20ရက်နေ့ထိလှုပ်ဆောင်နေတာဖြစ်တယ်လို့အဖွဲ့ဝင်တွေကပြောပါတယ်။လက်ရှိမှာလုံရှာရန်၊စုံပီရန်၊မလိခပဝန်းကျင်နဲ့အင်ခါဂါဘက်ကဘိန်းခင်းဧကတရာကျော်ကိုဖျက်ဆီးခဲ့ပြီးလို့ဘိန်းတိုက်ဖြတ်ရေးဖွဲ့တွေကပြောပါတယ်။အခုလိုဘိန်းရှင်းလင်းတိုက်ဖြတ်မှုတွေလုပ်နေချိန်မှာလဲဖမ်းဆီးရမိခဲ့တဲ့ဘိန်းသုံးဆွဲသူဒေသခံတွေကိုကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့ဘိန်းဖြတ်စခန်းတွေမှာပို့ဆောင်ထားတယ်လို့လဲပူတာအိုဒေသခံတွေကပြောပါတယ်။
လက်ရှိမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့2015ခုနှစ်ရွေးကောက်ပွဲအနိုင်ရလွတ်တော်ကိုယ်စားလှယ်တွေ့ဆုံမိတ်ဆက်ပွဲတရက်ကိုဇန်နဝါရီလ18ရက်နေ့မှာကျင်းပသွားဖို့ရှိတယ်လို့ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်။အဓိကအားဖြင့်လွတ်တော်ရဲ့လုပ်ငန်းတွေမွန်ပြည်နယ်လွတ်တော်၅နှစ်သက်တမ်းမှာအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေတွေလွတ်တော်နဲ့ပတ်သက်တဲ့လုပ်ငန်းအတွေ့အကြုံတွေကိုအသစ်တက်လာမဲ့လွတ်တော်ကိုယ်စားလှယ်တွေကိုမိတ်ဆက်ပေးခြင်းနဲ့ကိုယ်စားလှယ်အသစ်တွေကလည်းလွတ်တော်နဲ့ပတ်သက်ပြီးသိချင်တာတွေကိုအပြန်အလှန်မေးမြန်းနိုင်ဖို့လွတ်တော်မိ င်းဆက်အစီအစဉ်ကိုလှုပ်တာလို့မွန်ပြည်နယ်လွှတ်တော်ရေးရာဥက္ကဋ္ဌဦးအောင်နိုင်ဦးကပြောပါတယ်။လာမယ့်ဒုတိယအကြိမ်မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတော့2015ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေဖြစ်ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ဦး၊မွန်အမျိုးသားပါတီက2ဦး၊မွန်ဒေသလုံးဆိုင်ရာဒီမိုကရေစီက2ဦး၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးနဲ့တက်မတော်သားကိုယ်စားလှယ်10ဦးတို့တက်ရောက်ကြမှာဖြစ်ပါတယ်။
ချင်းမျိုးနယ်စုအရေးအတွက်နဲ့ပတ်သက်တဲ့ချင်းသမိုင်းဆိုင်ရာဆွေးနွေးပွဲတရကိုဇန်နဝါရီလ9ရက်နေ့ကချင်းပြည်နယ်ကလေးမျိုး EPC ဘုရားကျောင်းမှာကျင်းပခဲ့ကြပါတယ်။တကောင်ချင်းဆိုင်ရာချင်းမျိုးသားထောက်ပြုကော်မတီ CNACC ကလည်းကြီးမှုကျင်းပတဲ့ဒီဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာချင်းလူမျိုး35မျိုးရှိတယ်လို့ရေးသွက်သတ်မှတ်မှုဟာအမည်ဇာလုံးပေါင်းအမှားတွေလူမျိုးမည်မဟုတ်ပဲဒေတာအမည်ကိုသုံးစွဲတာရှိနေကြောင်းလိမ့်လာဆန်းစစ်ဆွေးနွေးခဲ့ကြတယ်လို့အထောက်အပံ့ကော်မတီကတာဝန်ရှိသူစလိုင်းပီပီကပြောပါတယ်။2014ခုနှစ်သကောင်စင်းဆိုင်ရာချင်းမျိုးရာထောက်အပံ့ကော်မတီအနေနဲ့မကြာခင်တွင်လူသူသွေးဆုံပွဲပြုလုပ်သွားမှာဖြစ်ပြီးသက်ဆိုင်ရာဒေတာခန့်မျိုးနယ်စုတွေရဲ့ဆန္ဒအတိုင်းအတည်ပြုရယူပြီးမှဗဟုသကောင်စင်းကော်မတီအဖွဲ့ထံကိုပြန်လည်တင်ပြသွားမယ်လို့သိရပါတယ်။
MMA Mix Martial Arts Corps ကိုခံပညာပေါင်းစုံချန်ပီယံကချင်ွယ်ဘွားမြကျနာစာတီအမေရိကန်နိုင်ငံသားအန်ဆန်အောင်လာဟာလာမယ့်မတ်လ18ရက်နေ့ရန်ကုန်မြို့သူဝနအားကစားရုံမှာကျင်းပမယ်ကိုခံပညာအသုံးပြုပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်ရန်ကုန်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ် One Championship လို့အမည်ရတဲ့ပြိုင်ပွဲမှာရှင်ပြိုင်ဖို့အတွက်လာခဲ့ခြင်းဖြစ်တယ်လို့အန်ဆန်အောင်လာကဇန်နဝါရီလ4ရက်နေ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ကချင်တိုင်းရင်းသားအန်ဆန်အောင်လာဟာဘာမစ်ဖိုက်တန်မြန်မာစပကြီးမွေလို့လည်းအမေရိကန်နိုင်ငံသားတွေကြားမှာနာမည်ကြီးတဲ့သူဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာကျင်းပတဲ့ဘက်ဆောင်ကိုခံပညာအသုံးပြုရှင်ပြိုင်ပွဲစဉ်25ပွဲမှာ16ပွဲအနိုင်ရရှိခဲ့သူလည်းဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါတခိုင်ပြည်နယ်ကြောက်တော်မြို့နယ်ရူးချောင်းတလျှောက်မှာဒီဇင်ဘာလ28ရက်နေ့ကနေဇန်နဝါရီလ4ရက်နေ့အထိရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့တဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ300ကျော်ဟာအိုးအိမ်တွေကိုစွန့်ခွာပြီးမြောက်ဦးနဲ့ကြောက်တော်မြို့နယ်ကကျေးရွာတချို့မှာဒုက္ခသည်တွေအဖြစ်လာရောက်ခိုးလုံနေကြရပါတယ်လက်ရှိစစ်ပွဲဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြတိုက်ပွဲတွေကြောင့်နေရဲကနေထွက်ပြေးနေရတဲ့ဒုက္ခသည်တရားကျော်ခုံလုံးရမြောက်ဦးမြို့နယ်ကြည်ယာပြန်ကျောက်ဆရာတော်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့အခုလိုမင်းကြပါတယ
်စစ်ပွဲဒုက္ခသည်တွေက108ရောက်ပေါ့အထူးသဖြင့်အခုဘုန်းကြီးကျောင်းမှာပဲရှိနေတာပေါ့သူတို့စားဝတ်နေရေးတွေကတော့အလူရှင်တွေကနေလာလူနေကြတယ်
တိုက်ပွဲဖြစ်ပေါ်ရာဒေသတစ်ဝိုက်ကကြည်ရွာသားတွေဟာမြောက်ဦးမြို့နယ်ကကြည်ယာပြင်ဇေဒီတောင်နဲ့ကြောက်တော်မြို့နယ်ကရွာမားပြန်ကြည်ရွာတွေမှာဒုက္ခသည်စုစုပေါင်း300ကျော်လာရောက်ခိုးလုံနေကြတာပါဒုက္ခသည်တွေကိုအရေးပေါ်ထောက်ပံ့မှုတွေလုပ်နေတဲ့ဝန်လာဖောက်ဒေးရှင်းကတာဝန်ရှိသူတဦးဖြစ်တဲ့ဦးခိုင်ကောက်ဆန်ကဒုက္ခသည်တွေကိုထောက်ပံ့ပေးနေတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီကတော့ကျွန်တော်တို့ကဒီအနေနဲ့နောက်ပလတ်စစ်ချာပေါ့ဆောင်းနောက်ပြီးတော့ဒီတာပေါ်လင်းနောက်မချောက်လေဘောဘောနော်စီတာနေရကြပြီအဓိကထားပြီးတော့မဟုတ်ဘူးပြည်ပြပါတယ်ဒီနေ့မှာတော့ကျွန်တော်တို့ဖောင်ဒေးရှင်းအပြင်မေတ္တာရီဆော့ဖောင်ဒေးရှင်းဆိုတဲ့အဖွဲ့အစည်းတွေနဲ့နောက်ပြီးတော့ကျွန်တော်တို့ချစ်ဆွေးချင်းဒီကရေးပဲဒီမူရဲ့အဖွဲ့နောက်ကျွန်တော်တို့ဝန်လက်ဖောင်ဒေးရှင်းပေါ့
လာရှိမှာတိုက်ပွဲတွေညင်သွားပြီဖြစ်ပေမဲ့ဒုက္ခသည်တွေနေရက်ကိုပြန်ဖို့စိုးရင်စိတ်တွေရှိနေကြတယ်လို့လည်းဥခိုင်ကောက်ဆန်ကစပြောပါတယ်
ဒီမှာစိုးရင်စိတ်တွေပေါ့နော်နောက်ပြင်းရောဒီလိုပဲဝတ်ချင်နေမှာလို့ဆိုတော့စိုးရင်ကြောက်ကြရတဲ့စိတ်တွေတော့ဒီမှာခံစားနေရတာပေါ့အဲ့ဒီစပြေလာတဲ့ရောဂါတွေမှာဟုတ်တ
ယ်မြန်မာစိုက်တိုက်ပိုင်မြဝတီသတင်းစာကရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့တိုက်ပွဲ15ကြိမ်ဖြစ်ပေါ်ခဲ့တဲ့အတွက်တရားမှုတူအပါဝင်အရာရှိနဲ့တခြားတပ်သားတို့ကြားဆုံခဲ့ပြီးဒဏ်ရာရသူတချို့ရှိခဲ့တယ်လို့ရခိုင်တပ်မတော်ကအလောက်ဆုံးလုံးနဲ့ပြစ်စစ်တချို့သိမ်းဆည်းရမိထားပြီးရခိုင်တပ်မတော်ကိုအမြင့်ပြတ်ရှေမုံသွားမယ်လို့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်ထားတယ်လို့ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကရာနဲ့ရှိပြီးကြားဆုံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်မတော်ကသတင်းထုတ်ပြန်ထားပါတယ
်ဆက်ပြီးတော့တဘာဝဘေးဒဏ်ကြောင့်နေအိမ်တွေပြိုကျပျက်စီးပြီးဒုက္ခအတီရောက်နေကြရတဲ့ဟာခါမျိုးနဲ့အတွင်းကထောင်ထဲချတဲ့ဒုက္ခသည်တွေကနေချင်းပြည်နယ်အစိုးရရဲ့နေရာချထားရဲ့အစီအစဉ်ကိုဇန်နဝါရီလပထမအပတ်မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုစလိုင်းရဲ့စူးစီးချက်ကိုနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။တဘာဝဘေးဒဏ်တဲ့ဟာခါဒေတာခန့်အိမ်နောက်စု900ကျော်အတွက်ချင်းပြည်နယ်စိုးရရဲ့အိမ်မီနေရာတဲ့ပြန်လည်တည်ဆောက်ရေးနဲ့ နေရာချစားရေးအစီအစဉ်ကိုမကျင်းတတ်လို့အခုလိုလမ်းမပေါ်ထွက်ပြီးဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်တယ်လို့ဆန္ဒပြမှုကိုဥဆောင်တဲ့ကိုတင်ပိန်းကပြောပါတယ
်။ဒီဟာဆောက်ပေးတဲ့အင်ဂျင်တွေကိုဥစားပေးပြီးတော့နေကဖော်ပြတော့ဆောက်ပေးလိုက်တယ်။နောက်ပြီးတော့လမ်းတွေလည်းကျွန်တော်တောင်းဖို့လမ်းတွေဆိုတော့ပါလဲတော်တော်လေးမတ်တဲ့အပါနဲ့တက်အစင်းကြီးရဲ့ဖြစ်နေလို့ဒါတော့လမ်းကနည်းနည်းပြောင်းအောင်လုပ်ပေးပါ။လမ်းကနည်းနည်းပြောင်းအောင်လုပ်ပြဆိုတော့ကျွန်တော်မြဲကပြောထားတယ်နဲ့ဒီနေ့ဒီဘာမှလောပေးတဲ့အစီအစဉ်မရှိတဲ့အတွက်ကြောင့်လည်းပါလဲခုဘာလို့ဒီလိုလူတို့ဒုက္ခပေးတဲ့ဆန္ဒကိုကျွန်တော်ဆောက်တာဖြစ်တာလဲ
။ဟာကမျိုးပေါ်ကရာကြီးသောကတဆေဟာ5ခုမှာခိုးလို့နေဆဲဖြစ်လို့အဲ့ဒီအိမ်တော်စု900ကျော်ထဲကအိမ်တော်စု400ကျော်ကိုအစိုးရကနေအိမ်ဆောက်လုပ်ပေးမှဖြစ်တယ်လို့ကြမ်းရှိတဲ့300ကိုတော့အစိုးရဆောက်ပေးတာထက်မိမိတို့ပါတာဆောက်လုပ်ကြမှာဖြစ်ပြီးအဲ့ဒီအတွက်အစိုးရကမြေခွက်နဲ့နေအိမ်ဆောက်လုပ်မဲ့ကုန်ကြမ်းစည်ကိုချပေးမှာဖြစ်ပါတယ်အစိုးရစီစဉ်တဲ့နေအိမ်ဆောက်လုပ်သူတွေကိုဒီနှစ်မိုးမကျခင်မှာပြောင်းရွှေ့နိုင်ဖို့အစိုးရဘက်ကနေအပြီးဆောင်ရွက်ပေးမယ်လို့ပြောကြားထားပြီးမြဲမိမိစီစဉ်တဲ့ဆောက်လုပ်မဲ့သူတွေကိုမြေခွက်ချထားပေးမှုမရှိသေးတယ်လို့အိမ်ဆောက်စည်ချပေးတာမျိုးမရှိသေးတာကြောင့်အခက်ကြုံနေရတယ်လို့ကိုတင်ဘိန်းကပြောပါတယ်
အဲ့ဒီ300မိသားလောက်ကမိမိကိုယ်ကိုဆောက်မဲ့ဒုက္ခတွေရှိတယ်။ဒီဒုက္ခတွေကကျွန်တော်မိုးမကျခင်နဲ့နားလဲနေရလေးမသေးဘူးဆိုတော့ဒီအချိန်မှာလောက်တော့မိုးကျတယ်မိုးရင်းဆိုကျွန်တော်ဘယ်ပါအိမ်ဆောက်လို့မရတော့ဒီဒီတော့ဆွေးဖို့လည်းမလွယ်တော့ဘူး
။ဒီကိစ္စနဲ့ပတ်သက်လို့တော့ချင်းပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးငွန်စန်းကတော့ပြည်တော်စုစိုးရကိုတောင်းဆိုထားတဲ့ဘတ်ဂျက်ပမာဏတိုင်းမချပေးနိုင်လာကြောင်းအိမ်ဆောက်လုပ်ဖို့ကွန်ရက်စေးကိုမထုတ်ပေးနိုင်သေးတာဖြစ်တယ်လို့ပြောပါတယ်
။ကွန်ရက်စေးကတော့ပြည်တော်စုစိုးရကျွန်တော်ပြည်တော်ခုတင်ခါကျော်3000ရှိတင်ထားတာ။ဆောက်တော့မရှိတင်လာခါသူကပြေလို့မပြေဘူးလားသူတို့ကပြောင်းဆိုပြေးမှကျွန်တော်ပြေးလို့ရဘူးခုထိကျွန်တော်မရသေးဘူးအခုမှဒီလမ်းလို့ပို့တော့မှကျွန်တော်ကျူလုပ်ထားတာပတ်စံလောရမရှိတော့ကျူလုပ်ထားတာအဲ့ဒါတော့မှခုမှပဲကျွန်တော် 1% ပြေးနေရ
တယ်ဟုတ်ကဲ
့ဒါလို့ရှင်လာတော့ what 22 ပြေးတယ်လို့ရှင်လာပေါ့ဒါပေမဲ့ကျွန်တော်ကပြေးနိုင်တာ 1% ပြေးတယ်မပြေးနိုင်ဘူးပတ်စံတော့ဘွားချမှလို့ပြေးနိုင်မှာဘွားမချတဲ့ဖြစ်တဲ့ဆိုတော့ဒီမှာ 2% ပြေးဆက်ဆက်ပြေ
းလက်ရှိမှာတော့အစိုးရအစီအစဉ်နဲ့နေအိမ်ဆောက်လုပ်ပေးမဲ့အိမ်တော်စု400ကျော်ထဲက200နီးပါးအတွက်နေအိမ်တွေစတင်ဆောက်လုပ်နေပြီးအချော့တက် PC တဲ့အိမ်30နှလုံးရှိနေပြီဖြစ်ပေမဲ့နေအိမ်ကိုမိမိပါတာစောက်ကြမဲ့အိမ်တော်စု300ကျော်အတွက်လဲမကြခင်ရက်ပိုင်းတွေမှာမြေခွက်တွေချစားနိုင်တော့မယ်လို့ဝန်ကြီးဦးငွန်စန်းကပြောပါတယ်ခင်ဗျာ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့နဲ့အစိုးရတပ်မတော်တို့ပူးပေါင်းပြီးရှမ်းပြည်နယ်အဆင့်အပြစ်ခန့်ရက်စေးရေးပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုဖွဲ့လိုက်ပြီးဖြစ်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါဒီစီဇန်ကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းစီဇန်တွေမကြခင်ပြီးစဉ်လွှင့်မှာဖြစ်ပါတယ်အခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်အထိစီဇန်အစအဆုံးကိုအတန်လွှင့်ကြင်ပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ30နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ပါတယ်မနေ့ဖန်တောက်ကြနေမနေ့ဖက်6နိုင်ခွဲကနေ9နိုင်အထိ6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညပဲအစီအစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်သမား5ယောက်ပါဝင်လူ9ဦးသေဆုံးသွားတဲ့ဘုံနေတဲ့တဲ့နဲ့စီစဉ်တကြတက်ခဲ့မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သွေးကြအဖွဲ့ကကြေညာလိုက်ပါတယ်ဂျကာတာမြို့ချက်ချက်နေရာကတက်ခဲ့မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတက်ခဲ့တာဖြစ်ကြောင်းလဲ IS အစွန်းရောက်ဖွဲ့နဲ့ဆက်နွယ်တဲ့အာမက်တရင်ဌာနကပြောဆိုခဲ့တာပါအစီအမင်းကုန်တိုက်တွေဇင်ခန်ဟိုတယ်တွေတာယုံတွေနဲ့တခြားရုံးဆောင်ဦးတွေရှိရနေရာမှာဒီကနေ့မနေ့ပိုင်းကတက်ခဲ့မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါတက်ခဲ့မှုအတွင်းကနေဒါနိုင်ငံသားတူပါဝင်ရတနုတည်ဆုံးခဲ့ကြောင်းရတပ်ဖွဲ့ကပြောဆိုခဲ့ပါတယ်စီယန်တူရကီနိုင်ငံအစ္စတန်ဘူမြို့တော်မှာလွန်ခဲ့တဲ့နှစ်ရက်တုန်းကဂျာမန်ခီးသွားဆယ်ဦးတည်ဆုံးသွားခဲ့တဲ့အထက်ခံဘုံခွဲတက်ခိုက်မှုအတွက်လက်တုံပြန်တဲ့အနေနဲ့စီယန်နဲ့အီရန်နိုင်ငံကစစ်စင်ရေးတွေမှာ IS အစွန်းရောက်200လောက်တည်ဆုံးခဲ့တယ်လို့တူရကီဆိုရကပြောပါတယ်စီယန်နဲ့အီရန်နိုင်ငံမြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်အနီးကစစ်သွေးကြွပြင်းမှတ်ပေါင်း900လောက်ကိုလက်နက်ကြီးတွေတန်ချက်ကာကားတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းတူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောဆိုခဲ့တာဖြစ်ပါတယ်ကျူဘာနိုင်ငံကွန်တန်မိုပင်လယ်အော်ကအမေရိကန်ဂျင်းစကန်မှာထိန်းသိမ်းထားတဲ့ယမန်နိုင်ငံသား10ဦးဟာအမေရိကန်ရဲ့မြစ်တပ်ရခိုင်ပြည်အရယာယီနေထိုင်ခွင့်ပြုဖို့အိုမန်နိုင်ငံကိုဒီကနေ့ပဲရောက်လာတဲ့အကြောင်းအိုမန်နိုင်ငံပိုင်သတင်းဌာနကပြောဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိတဦးကတော့ထိန်းသိမ်းထားသူ10ဦးဒီကနေ့ရှေ့လယ်ပိုင်းဒေသပို့ဆောင်မှာဖြစ်တဲ့အကြောင်း VOA ကိုအတည်ပြုပြောဆိုထားပါတယ်။ စီးရီးယားနိုင်ငံကတိုက်ပွဲတွေကြားပိတ်မိနေတဲ့မြို့တွေမှာအရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာနဲ့စေဝါတွေဒီသတင်းပတ်စောပိုင်းပထမဆုံးအကြိမ်ပြဖို့ခဲ့ပြီးတဲ့နောက်အကူအညီပေးရင်းနှီးနေရဒီကနေ့မှလည်းမရယာဖိုဝါကေဖရာမြို့တွေကိုထပ်မံတွားရောက်ခဲ့ကြပါတယ
်။ဒါသာရင်းနဲ့ညပိုင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စစ်ဒရစ်ဖလင်ကလင်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့ line to meter 24 32 40တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.